Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ18ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညဘက်သတင်းတွေကိုကိုရင်နိုင်တဲ့အတူကြီးညာပေးသွားမှာပါ။ဒီပပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ညီလာခံမှာတက်ရောက်နေတဲ့ American ဒုသမရနဲ့တရုတ်သမရတို့ဟာဒီ American နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာဇလန်လာကနှိမ့်ညွှန်းခဲ့တဲ့ဒီရေရင်တစ်စင်းကိုပြန်လည်ပြီးတော့ဆယ်ယူခဲ့ပါတယ်ဒီလိုထိတဲ့အသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ဒီကနေ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့မြန်မာညီညာရေးကော်မရှင်နဲ့ KNU ကရင်မျိုးသားစည်းရုံးတို့ရဲ့အလွတ်သဘောကနေတရားဝင်ဆွေးနွေးပွဲတွေစီကိုပြန်သွားနိုင်မှုသဘောတူလိုက်ကြပါတယ်
နှစ်ဖက်လုံးကဒီကျွန်တော်တို့အခုသွားနေတဲ့ NC လမ်းကြောင်းပေါ့နော် NC လမ်းကြောင်းကနေမတွေ့ဖက်ဘူးဆိုတော့နှစ်ဖက်လုံးသဘောထားဆန္ဒခံခဲ့မှာမှရှိတယ်အဲ့တော့ဒီလမ်းကြောင်းကနေတော့တွေ့ဖက်မတော့
အစိုးရပြောင်းဝင်ရဦးစော်ထေပါရှင်ဒီသတင်းနဲ့အတူငင်းညာရေးလုပ်ငန်းစဉ်တွေအကြောင်းကိုတုံ့သက်ထားတဲ့သတင်းနောက်မှဆုအစည်းအဝေးအတန်ချက်ဆက်တွေအကြောင်းကိုတင်ပြထားတဲ့မြန်မာတခွေအပတ်စဉ်ကဏ္ဍနဲ့ဒုတိယပိုင်းညာရေးဝက်မှာတော့စနေညတဲ့လေလိုက်အစည်းအဝေးကိုနားဆင်ရဖို့ရှိပါတယ်အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ပပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံတက်ရောက်နေတဲ့ American ဒုသမရ Mike Pence နဲ့တရုတ်သမရရှီကျင်းပင်တို့ဟာညီလာခံမိန့်ခွန်းပြောကြားချက်အတွင်း American နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်။ Pence ကဒီ APEC အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြန်ပေးဆက်နိုင်ဖို့မတိကျတဲ့ချင်းငွေတွေလက်ခံဖို့တတိပေးခဲ့တယ်လို့အကြွေးတင်ပြီးတဲ့နောက်မှာကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့အခြေအနေကိုထောက်ပြပြီးတော့ဒီနိုင်ငံတွေကိုစီရဲ့အကျိုးစီးပွားကိုကာကွယ်ပြီးတော့လွတ်လပ်ရေးကိုထိန်းသိမ်းကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုလိုပဲကိုယ်နိုင်ငံအရေးရှည်တန်းတင်မာလို့လည်းဆိုပါတယ်။အင်ဒိုပစိဖိတ်ဒေသအတွက်အမေရိကန်အနေနဲ့အခိုင်အမာယက်တည်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။တရုတ်သမ္မတရှီဂျင်းပင်ကတော့ပင်လယ်သမုဒ္ဒရာနဲ့ကမ္ဘာတက်ကြီးတွေကိုဖျက်ပြီးတော့ဖောက်လုပ်မဲ့ကမ္ဘာရဝန်စီမံကိန်းအကြောင်းပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှဘဟုအာရှအရှေ့အလယ်ပိုင်းဥရောပနဲ့အာဖရိကတို့ကိုဆက်သွယ်ဖောက်လုပ်မဲ့စီမံကိန်းရဲ့နောက်ွယ်မှာဘလို့ပထဝီနိုင်ငံရေးအကြောင်းရင်းခံတွေမှရှိမနေဘူးလို့လည်းရှိကပြောပါတယ်ဒီစီမံကိန်းမှာဘသူကမှချန်လက်မထားသလိုအဖွဲ့ဝင်တွေအတက်တာဆိုတာမျိုးလည်းမဟုတ်ပဲတချို့တွေတစိကက်ပြောဆိုဆွဆွဲသလိုထောင်ချောက်မဟုတ်ဘူးလို့လည်းဆိုပါတယ်ဖန်ဆာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့လည်းတွေ့ဆုံပြီးပပူဝါနယူဂီနီကျွန်းနိုင်ငံပေါ်အကူအညီပေးမယ့်ကြေညာချက်အတွက်ချူဆိုခဲ့တယ်လို့နှစ်နိုင်ငံရည်ရဲအခြေစိုက်စခန်းပပူဝါနယူဂီနီမှာဆောက်လုပ်မယ့်ကိစ္စကိုလည်းကြေညာခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်၊ဩစတြေးလျနဲ့ဂျပန်တို့ဟာအင်ဒိုပစိဖိတ်ဒေသတွင်အခြေခံအဆောက်အုံတည်ဆောက်ရေးပူးတဲ့ဆောင်ရွက်မယ့်အစီအစဉ်တွေကိုလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အားလုံးပါဝင်တဲ့ငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်ဖို့လည်းဆောင်ရွက်သွားမယ်လို့သူတို့ကပြောပါတယ်ခင်ဗျာ။
Sorry အင်ရှင်မင်းသားကသတင်းတော်ဂျမောကာရှိုဂီကိုတပ်ဖို့မိန့်ပေးခဲ့တယ်လို့ American Border Patrol Agency CIA ကကောက်ချက်ချခဲ့တာနဲ့ဖတ်သက်ပြီးသူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတ Donald Trump ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းဒီနေ့နောက်ပိုင်းမှာတော့သူ့အနေနဲ့သိရမှာဖြစ်ကြောင်းပြောပါတယ်။ California ကိုသွားဖို့အင်မီရော်ကနေမထွက်ခွာခင်သူ့လေမော်ရောက်တဲ့ခါမှာ CIA ရာရှိတွေနဲ့ဒီကိစ္စပြောမှာဖြစ်ကြောင်းသတင်းတော်တွေကိုပြောကြားခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်။တောက်ကြနေတုန်းက Washington Post သတင်းစာကပထမဆုံးထုတ်ဝေတဲ့ CIA ရဲ့အကဲဖြတ်ချက်ဟာ Saudi Arabia နိုင်ငံဘက်ကပြောရတဲ့တော့ဆန့်ကျင်ခွဲလွက်နေပါတယ် Saudi ဆိုရရှင်တွေကဒီမှုမှာ Saudi အရှင်မင်းသားဘလို့မှပတ်သက်ခြင်းမရှိဘူးလို့ကြားသပရိနေကပြောကြားခဲ့တာပါ Saudi ထောက်လိုင်းရေးတွေဟာ Saudi ဆိုရပိုင်လေနဲ့ Istanbul မြို့ကိုတွားခဲ့ပြီးတော့ခရှိုဂျီကို Saudi ကောင်စစ်ဝင်ရုံးတက်မှာလောက်ကြံတပ်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချခဲ့ကြောင်း American တာဝန်ရှိသူတွေကပြောပါတယ် Washington Post သတင်းတော့ခရှိုဂျီဟာ Saudi အရှင်မင်းသားကိုဝေဖန်သူဖြစ်ပြီးတော့သူဟာ Turkey မျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ် Istanbul မြို့က Saudi ကောင်စစ်ဝင်ရုံးမှာတက်ခံခဲ့ရတာပါ CIA က Saudi အရှင်မင်းသားနဲ့ညီကိုတော်ဆက်သူ American နိုင်ငံဆိုင်ရာ Saudi တန်မတ် Khalid bin Salman နဲ့ခရှိုဂျီတို့ဖုန်းပြောတာပါဝင်သူတို့ထောက်လဲရေးသူရဲ့ရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်။သူတို့နှစ်ယောက်ဖုန်းပြောကြစဉ်မှာခလစ်ကခရှိုဂျီကိုလိုအပ်တဲ့စာရွက်စာတမ်းတွေကို Istanbul က Saudi ကောင်စစ်ဝင်ရုံးမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်း။ဒါပေမဲ့ခရှိုဂျီအသက်ခံမယ်ဆိုတာကိုခလစ်သိမသိဆိုတာကိုတော့မသိဘူးလို့ Washington Post ကဆိုပါတယ်။ခလစ်ကတော့သူ့အနေနဲ့ခရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ကြနေကညင်းဆိုပါတယ်။ ။ဆော်ဒီဘက်ကတော့ခရုံကြီးသေးဆုံးမှုဟာမတော်စဖြစ်တယ်လို့ပြောကြလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရွေချက်ရှိရှိတတ်တာဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
။ CNN သတင်းဌာနရဲ့အကြီးတန်းသတင်းတော်ဂျင်မကော့စတာရဲ့ American သမ္မတအင်ဗီရိုမှာသတင်းယူခွင့်ရုပ်သိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးအပ်ဖို့ဝါရှင်တန် DC မြို့ရဲ့တရားသူကြီးတင်မိုသီ ကယ်လီကသမ္မတဒေါ်နယ်ထရမ့်အစိုးရကိုမနေ့ကပဲအမိန့်ချမှတ်ခဲ့ပါရယ်။အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရအေးမြူမီအပြည့်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့ American ပြည်တော်စုရဲ့ပြင်ဆင်မှမြောက်အခြေခံဥပဒေပြင်ဆင်ချက်အပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာပါ။ပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါရယ်။မကြသေးခင်ကအင်ဗီရိုမှာကျင်းပခဲ့တဲ့သမ္မတထရမ့်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတောက်ဂျင်မကော့စတာနဲ့သမ္မတထရမ့်တို့အမေးဖြေလုပ်ရင်းအငင်းပွားသူလို့ဖြစ်ပွားခဲ့ပြီးဂျင်မကော့စတာရဲ့အင်ဗီရိုမှာသတင်းရယူခွင့်ရုပ်သိမ်းခံခဲ့ရတာပါ။ဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ရမှာတရားသူကြီးတင်မိုသီ ကယ်လီကဒါသူ့ရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တနေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနကပြောပါရယ်။သတင်းတော့ဂျင်မကော့စတာကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ကြောင်းနဲ့အလုပ်ပြန်စဖို့အစဉ်သင်မယ်လို့ပြောပါရယ်။သမ္မတထရမ့်ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားပြီးတော့အင်ဗီရိုမှာသတင်းယူရဲဆိုရင်တလေးတဆဆက်ဆံမှုတော့ရှိရလိမ့်မယ်လို့ဆိုပါရယ်။အခုခါမှာတော့အင်ဗီရိုသတင်းယူမှုနဲ့ပတ်သက်တဲ့စီးပင်းစည်းကမ်းတွေကိုထပ်မံပြီးရေးဆွဲနေပြီးတော့တရားရုံးမှာဒီမှုကိုပြန်ရင်ဆိုင်တဲ့အခါမှာသူတို့ပဲပြန်ပြီးတော့အနိုင်ရမှာပါလို့လည်းထရမ့်ကပြောပါရယ်ခင်ဗျာ
။ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တဲ့တော်မီလောင်ချမ်းမှုကြောင့်ပျောက်ဆုံးသူအရေအတွက်ဟာတထောင်ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ဟာလည်း50တယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါရယ်။ကြာသပတေးနေ့ကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစင်းဟာ631ယောက်ကနေအခုဆိုရင်1011ယောက်အထိတိုးပြီးတော့လာခဲ့တယ်လို့ဘတ်ခရံရဲရရှိကိုရီဟွန်ရီကတောက်ချာနေမှာပြောပါတယ်ဒီစင်းထဲမှာမိဘေးကနေထွက်ပြေးကြရင်သူတို့ကိုပျောက်ဆုံးနေတဲ့သူစင်းထဲမှာထည့်ထားတာမသိလို့လည်းဖြစ်နိုင်ကြောင်းလူကြီးအတက်ကျရှိနိုင်တယ်လို့လည်းဒီခရံရဲရရှိကပြောပါတယ်ဒါကြောင့်မိဘေးကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာဏာပိုင်တွေကိုတရင်ပို့ကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုမိငိမ့်တက်နိုင်ဖို့အတွက်မိသက်သမားတွေဟာအပူတွင်ကျိုးပန်းနေကြပြီးတော့တောက်ကြနေကတော့မိကိုငိမ့်တက်နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေတယ်လို့ဆိုပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမိလောင်သွားတဲ့နေရာကိုကြည့်ရှုပြီးတော့မိဘသင်းပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်သမ္မတနဲ့အတူကယ်လီဖိုးနီးယားပြည်နယ်ရဲ့ရဲအာဒူကနေအနာယူတော်မဲ့ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးခေါင်း Jerry Brown နဲ့အစ်စ်ရွေးချယ်တင်မြှောက်လိုက်တဲ့ Gavin Newsom တို့လည်းမိဘသင်းတဲ့နေရာတွေကိုသွားရောက်ကြမှာဖြစ်ပါတယ်ဒီတော်မီတွေလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုသမ္မတ Trump ကအပြစ်တင်ပြောဆိုပြီးပြည်တော်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းချောက်ပြီးတပတ်ကြာမှာအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကနစ်မြုပ်ပြီးတော့တရုတ်ကဘာလက်ခီးသွား48ယောက်တည်ဆုံသွားခဲ့တဲ့တင်မောကိုထိုင်းအာဏာပိုင်တွေကဒီကနေ့စနေနေ့မှာပြန်လည်ဆယ်ယူခဲ့ပါတယ်ဒီတင်မောပေါ်ဘာကြောင့်နစ်မြုပ်သွားတယ်ဆိုတာကိုစုံစမ်းစစ်ဆေးတဲ့အစိပ်ပိုင်းတရုတ်အနေနဲ့အခုလိုပြန်ဆယ်ခဲ့တာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဘာကြောင့်နစ်မြုပ်ခဲ့တယ်ဆိုတာကိုဆုံးဖြတ်ဖို့အတွက် Phoenix တင်မောကအရေးကြီးတဲ့သက်သေအစိပ်ပိုင်းဖြစ်တယ်လို့ထိုင်းကဘာလက်ခီးသွားရဲတပ်ဖွဲ့ဒုတိယအကြီးအကဲဗိုလ်ချုပ်စူရာချက်ဟပ်ပန်ကသတင်းတော်တွေကိုပြောပါရယ်ဒီစုံစမ်းစစ်ဆေးမှုတွေပြီးတဲ့အချိန်မှာတော့တရုတ်ကဘာလက်ခီးသွားတွေရဲ့ယုံကြည်စိတ်ချမှုကိုပြန်ရလာနိုင်ပါလိမ့်မယ်လို့သူကတီးခြားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ် Phoenix တင်မောဟာပြီးခဲ့တဲ့ဇူလိုင်လကထိုင်းနိုင်ငံအနောက်ဘက်ကန်ယူရန်ဖူကက်ချွန်းနာမှာနှိမ့်မြုပ်သွားခဲ့တာပါတင်မောပေါ်မှာကဘာလက်ခီးသွား89ယောက်နဲ့တင်မောအမူရန်စနစ်အောင်ပါဝင်ပါရယ်ကဘာလက်ခီးသွား89ယောက်ထဲက2ယောက်ကလွဲပြီးတော့ကျန်တဲ့သူတွေအကုန်လုံးဟာတရုတ်နိုင်ငံကဖြစ်ပါရယ်အစောပိုင်းကတော့ရာသီဥတုအခြေအနေတွေကြောင့်တင်မောကိုဆဲဖို့ကိစ္စကိုဆိုင်းငံ့ထားခဲ့တာပါဒီတင်မောနေမြို့မှုဟာထိုင်းနိုင်ငံရဲ့ကဘာလက်ခီးသွားလုပ်ငန်းသမိုင်းတစ်လျှောက်မှာအဆိုးရွားဆုံးမှတ်တမ်းဖြစ်ပြီးတော့အဲ့ဒီနောက်ပိုင်းလတွေအတွင်းမှာထိုင်းနိုင်ငံကိုလာတဲ့တရုတ်ကဘာလက်ခီးသွားအရေးအတွက်တိတိတသားကြာဆင်းခဲ့ပါတယ်ခင်ဗျာ
လွန်ခဲ့တဲ့တစ်နှစ်လောက်ကတင်မောမူရန်44ယောက်ထင်ဆောင်ပြီးပျောက်ဆုံးသွားခဲ့တဲ့ရင်းငုတ်တင်မောကို ရှားဖွေတွေးရှိသူတွေကပြန်တွေ့ပြီဖြစ်တယ်လို့အာဂျင်တီးနားရေတပ်ကဒီကနေ့စောပိုင်းမှာပြောကြားလိုက်ပါတယ်။အာဂျင်တီးနားရေတပ်ရဲ့ချင်းညာချက်အရတော့ဒီရင်ကုန်သင်းပေါက်ကိုအင်းနားနိုင်ငံပန်နဂိုနီးယားဒေသကဗောက်ဒက်စ်ဂျွန်ဇွဲကန်လွန်ရေအောင်မီတာ800လောက်မှာထောက်လန်းတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်။ American သင်းပေါက် Ocean Infinity ကနေဝေဒင်းခလုတ်နဲ့ထိန်းချုပ်နိုင်တဲ့ရင်ကုန်သင်းပေါက်ကနေဒီတွေ့ရှိခဲ့တဲ့အရာဟာသူတို့ရှာနေတဲ့အရာဖြစ်တယ်လို့အာဂျင်တီးနားရေတပ်ကပြောပါတယ်။ပျောက်ဆုံးသွားတဲ့သင်းပေါက်သားတွေရဲ့မိသားစုဝင်တွေကဒီသင်္ဘောနှစ်မြုပ်မှုတစ်နှစ်ပြည့်ထိမ့်မှတ်အခမ်းအနားကိုကျင်းပပြီးနေ့ရက်ချမှာအခုလိုအာဂျင်တီးနားရေတပ်ကနေကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နဲ့အီရန်နှစ်ဆင်ကုန်သွယ်မှုပမာဏဟာဒီ7ဘီလီယံကနေဘီလီယံ20အထိတိုးမြင့်လာနိုင်ကြောင်းအီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရန်သမ္မတဘာရမ်ဆလီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲအတွင်းရူဟာနီကအခုလိုပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံရဲ့ရေနံဗန်လုံငန်းနဲ့တယ်ယူပို့ဆောင်ရေးကဏ္ဍတွေပေါ်တန်ခတ်ပိတ်ဆို့ပြီးတော့နှစ်ပတ်ကြာမှာအီရတ်သမရဟာအီရန်ကိုရောက်ရှိနေတာပါ။အီရန်ဘက်ကစွမ်းအင်လောင်စာတင်ပို့ပြီးအီရတ်ကစားတော့ကုန်တွေကိုတင်ပို့သွားမှာဖြစ်တယ်လို့အီရတ်အာဏာပိုင်တွေကလွန်ခဲ့တဲ့သတင်းပတ်ထဲတွေကပြောဆိုထားခဲ့တာပါခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားမှာတစ်ဆုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးမြမငြိမ်းချမ်းရေးကော်မရှင်အနေနဲ့တပ်ဖွဲ့ချင်းအလွတ်သဘောတွေ့ဆုံခဲ့ရတာဒီကနေ့မှာတော့ NCA အပြည့်ရထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုကနေပြီးတော့လုပ်ငန်းစဉ်ဒီ NCA ကနေတွေ့ဖွဲ့မသွားဘဲနဲ့အမြဲဆုံးတွေ့ဆုံသွားကြဖို့နှစ်ဖက်စလုံးကလက်ခံခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။သတင်းပြည်စုံကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ KNU ကရင်မျိုးရာစည်းရုံးတို့ကြားဒီကနေ့တွေ့ဆုံမှုမှာရပ်တန့်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်သက်ဝင်လာပြီးတရားဝင်ဆွေးနွေးပွဲစီကိုပြန်သွားနိုင်ဖို့သဘောတူညီခဲ့တယ်လို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောရေးဆိုခွင့်ရှိသူဦးစောသေးကပြောပါတယ
်။နှစ်ဖက်လုံးကဒီကျွန်တော်တို့အခုသွားနေတဲ့ NC လမ်းကြောင်းပေါ့နော် NC လမ်းကြောင်းကနေမတွေ့ဖက်ဘူးဆိုတော့နှစ်ဖက်လုံးသဘောထားဆန္ဒခက်ခဲမှမှရှိတယ်။အဲ့တော့ဒီလမ်းကြောင်းကနေတော့သူဖယ်မသွားအောင်ဒီလမ်းကြောင်းမှာဖြစ်နေတဲ့အခက်အခဲတွေပေါ့နော်အဲ့ပေါ်မှာဆွေးနွေးတယ်ဒီ NC လမ်းကြောင်းကိုပို့ပြီးတော့ခိုင်မအောင်ပေါ့နှစ်ဖက်ကအမြင်ကြည်ကြည်နဲ့ကြည်ကြည်လည်လည်နဲ့သွားနိုင်ရင်တော့ပို့ပြီးတော့မြန်ဆန်မယ်အဲ့အတွက်ကျွန်တော်တို့ဆွေးနွေးဖို့လိုတယ်ဆိုတာကျွန်တော်တို့ဟိုလက်ခံတယ်နှစ်ဖက်လုံးကလည်းအမြန်ဆုံးဖြည့်ဆုံနိုင်ဖို့လည်းကျွန်တော်တို့ကြိုးပမ်းသွားမယ်နှစ်ဖက်လုံးကလည်းကိုယ့်ပဲပြန်တင်ပြရအောင်ပေါ့ပြန်တင်ပြပြီးရင်တော့ကျွန်တော်တို့အမြန်ဆုံးဖြည့်ဆုံသွားဖို့အဲ့ဒါကိုတော့ကျွန်တော်ကြိုးပမ်းသွားမယ်
KNU ကမြူရာစီယုံနေနဲ့ကတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ NCA လုပ်ငန်းစဉ်တွေမှာအစီအမပြေတဲ့အချက်တွေကိုဆွေးနွေးခဲ့တယ်လို့အထွေထွေတွင်းမှုဘရုစောတာတို့မှုကဆိုပါတယ
်ကျွန်တော်တို့ကလွတ်တဘောဆွေးနွေးပွဲပဲလေကျွန်တော်အဖြေရှာရတာပေါ့ကျွန်တော် KNU ရဲ့ position ကတော့ဒီလောလောဆယ်ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့အဓိကပင်မဖြစ်တဲ့ NCA ကောင်းတဲ့ပုံမှုမှာဟိုမတူညီတဲ့အသေးပဲဖွင့်ဆိုမှုတွေကအကြောင်းကျွန်တော်တို့ဒီလိုမျိုးအစီအမပြေမှုလေးတွေကျွန်တော်ကြုံတွေ့ရတဲ့အခြေခံတွေတွေကိုဆက်ပြီးအဖြေရှာသွားမယ်ဆိုတဲ့အပိုင်းကျွန်တော်ဆွေးနွေး
ပြီးခဲ့တဲ့နိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိဖမ်းခရိုင်လေးဝါစခန်းမှာကရင်မျိုးသားစည်းရုံးရဲ့ဘူကော်မတီအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီး KNU အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေရဲ့တရားဝင်အစည်းအဝေးတွေမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်ပြီးအလို့သဘောတွေ့ဆုံမှုလမ်းကြောင်းကနေတဆင့်ဆွေးနွေးဖြေရှားသွားမယ်လို့နိုဝင်ဘာလမှာသဘောထားထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ16ရက်နေ့ကအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ထိပ်တီးတွေ့ဆုံမှုနောက်ပိုင်း KNU အနေနဲ့ငင်းချမ်းရေးဖြစ်စဉ်နဲ့သဘောထားအမြင်ပြောင်းလဲလာတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်ဆိုဦးအငိမ့်စာဥဆောင်ပြီး KNU ဘက်ကထွေထွေသွေးရင်းမှုပြုစောတတို့မှုဥဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကနေတက်ရောက်ဆွေးနွေးခဲ့ပါတယ်။ KNU နဲ့အစိုးရတို့ကြားငင်းချမ်းရေးလုပ်ငန်းစဉ်တစ်ဆုနေတဲ့အပေါ်မှာဖလုံးစိုးဘောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကခုလိုပြောပါတယ်
။အခုဒီလိုတစ်ဆုရဲ့ဟာကျွန်တော်တို့ကပြည်ရင်းနဲ့ပါတီရအနေနဲ့တော့မလိုလားဘူးပေါ့လေ။ငင်းချမ်းဆွေးနွေးမှာတော့ဆက်ပြီးတော့ဖြစ်နေချင်တယ်။အဲဒါပေမဲ့ဒီဆွေးနွေးတာတစ်ပတ်တည်းကတော့ဒီဘက်တစ်ဖက်ကဒီနောက်ကျလေးကြီးနောက်ကျမှုလို့မှားတာလေးတွေဖြစ်နေမှာတော့ယာယီရဆိုင်တာတော့တရားဝင်စီးပွားရနေလို့အဲ့တော့လေကျွန်တော်တို့ကတော့သဘောပေါက်နားလည်ပြီးတယ်။ဆိုတော့ကတစ်ဖက်မချော့ဘူးတော့နောက်တစ်ဖက်မချော့ဘူးဆိုလို့ရှိရင်ဒီငင်းချမ်းဆွေးနွေးပွဲကဒီလိုပဲဆက်သွားနေမှာဖြစ်ဖြစ်ဘူးမှလည်းကျွန်တော်တို့ကညီနေ
KNU ဟာဆိုရနဲ့ NCP ရလက်မှတ်ယူဆထားပြီပဲလေညမတော်မတော်နဲ့မကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေပါတယ်ပြီးကြတဲ့မလဆန်းပိုင်းတို့ကဖပုံခရိုင်ခေးပူနဲ့လေမှုဘလော့ချာလမ်းဖောင်းလုပ်ဖို့ဆိုပြီးတမတော်ကစိတ်အင်အားတိုးချက်လာသလို KNU သမှ၅ချာစစ်ရေးပဋိပက္ခတွေဖြစ်ပွားခဲ့ပါတယ် NCP ရလက်နက်ကင်အင်အားကြီးနှစ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တမတော်နဲ့ KNU ကရင်မျိုးရာစီယုံတို့ဟာလက်ရှိတွားနေတဲ့ NCA လမ်းကြောင်းကိုတန်တရာရှိလာလို့ အစိုးရတမတော်နဲ့တရားသွေးဆုံဖို့တောင်းဆိုလာတာလည်းဖြစ်ပါတယ်ခင်ဗျာ
VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာတော့ငင်းငယ်ရေးလုပ်ငန်းစဉ်ဆိုင်ရာနေပြည်တော်ကထိပ်သီးအစည်းအဝေးကျင်းပပြီးခဲ့တဲ့နောက်မှာတော့လူမျိုးစုလက်နက်ကိုင်အဖွဲ့ကြီးနှစ်ဖွဲ့ကတရားဝင်အစည်းအဝေးတွေကိုဆက်မတက်တော့ဘဲနဲ့ဆိုင်းငံ့လိုက်ပါတယ်။တပ်မတော်နဲ့နှစ်ဖက်သီးခြားစီပြန်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့ဆုံးဖြတ်ချက်တွေလည်းထွက်လာပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးတွေအပါအဝင်တခြားတရားဝင်အစည်းအဝေးတွေကနေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်တိုးတက်အောင်လုပ်ကြရမယ်အစားအခုလိုမျိုးတပ်မတော်နဲ့နှစ်ဖက်သီးခြားစီပြန်ပြီးဆွေးနွေးရမယ်ဆိုတာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ပြန်ပြီးတော့လှည့်သွားနိုင်မဲ့သဘောတရားပါသလားဒါကိုကြော်လွားနိုင်မဲ့နီလန်ရောရှိပါသလားဆိုတာကိုတော့ VOA သတင်းတော်မက်မေခါကနေဒီသတင်းမက်ရဲ့သတင်းတော်မက်စုအစီအစဉ်မှာစူးစီးတင်ပြပေးထားပါတယ်ရှင
်ပြီးခဲ့တဲ့လကနေပြည်တော်မှာနိုင်ငံကောင်းဆောင်တွေနဲ့လူမျိုးစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကောင်းဆောင်တွေတွေ့ဆုံခြင်းအတွင်တဖက်နဲ့တဖက်မူဝါဒပြောဆိုကြခြင်းမှာတင်းမာတဲ့သဘောထားအရေးအယောင်တွေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းကရင်အမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSA တို့ကငင်းငယ်ရေးလုပ်ငန်းစဉ်မှာလက်ရှိလုပ်နေတဲ့တရားဝင်အစည်းအဝေးတွေတက်ရောက်တာကိုဆိုင်းငံ့ထားလိုက်ပြီးအရင်ကတပ်မတော်နဲ့နှစ်ဖက်ဆွေးနွေးညှိနှိုင်းသဘောတူထားတာတွေကိုပြန်ဆွေးနွေးရမယ်လို့ကြေညာတဲ့အတွက်ငင်းငယ်ရေးလုပ်ငန်းစဉ်ဟာနောက်ကျောင်းပြန်လှည့်သွားပြီလားဆိုတဲ့မေးခွန်းတွေထွက်လာတာပါငင်းငယ်ရေးဆိုင်ရာလေးလာတုံးသက်သူဦးမမောင်ဆိုကထိပ်သီးတွေ့ဆုံပွဲဟာငင်းငယ်ရေးအတွက်ကောင်းမွန်တဲ့တက်ရောက်မှုတစ်ခုဆိုတာကိုလက်ခံပေမဲ့တွေ့ဆုံပွဲအပြီးနောက်ဆက်တွဲဖြစ်လာတာတွေနဲ့ပတ်သက်လို့အခုလိုတုံးသက်ပြောဆိုလိုက်ပါတယ
်အဲ့တော့ဒီလိုလက်ခက်တင်းနေဖြစ်နေဟာတွေကိုမဆွေးနွေးမဲ့ရှောင်းတင်ရှောင်းနေရင်းနဲ့အခုကြတော့ဆွေးနွေးရမယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကအသောပေါက်တာအဲ့ဒါဘက်ကကြည့်တော့ကောင်းတဲ့ကိစ္စလို့ဖြစ်တယ်အဲ့တော့အဲ့ဒါကိုမဖြစ်ရှင်း NCA လမ်းကြောင်းနဲ့ဆက်ဆွေးနွေးဖို့သွားလို့မရဘူးဆိုတာကိုဒီအခု RCSS နဲ့ KNU ကရက်တည်လိုက်တာပဲဖြစ်တယ်အဲ့တော့အလို့သဘောဆွေးနွေးမယ်ညှိမယ်ဒီကိစ္စတွေညှိပြီးလို့ရှိရင်ရရင်တော့ကျွန်တော် NC လမ်းကြောင်းကိုပြန်တက်လာမယ်ဆိုတဲ့ဟာဖြစ်သွားပြီအဲ့တော့အဲ့လိုဖြစ်သွားတဲ့အချိန်ကြတော့လောစဲပုံမှန်အဖြစ် KNU က NC institution မှာပါတဲ့ဆွေးနွေးပွဲအားလုံးကိုမတက်ဘူး RCSS ကတော့ GMC ကိုမတက်ဘူးစသဖြင့်ပေါ့အဲ့လိုခွဲခြားပြီးတော့သူတို့ရဲ့မကြည်လည်မှုညှိနှိုင်းမှုလိုအပ်တဲ့အခြေတွေဖော်ထုတ်လာတဲ့အချိန်မှာ SCA လုပ်ငန်းစဉ်သည်အရင်တုန်းကတော့ကျွန်တော်တို့ကတစ်ဆို့နေတာပြောတယ်အခုတော့နောက်ကိုပြန်လျှော့ကြနေတယ်လို့ပြောလို့ရပါတယ
်လက်ရှိငင်းငယ်ရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်နေပြီး NCA လက်မှတ်ထိုးအဖွဲ့တစ်ဖွဲ့ဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌကော်မတီဝင်တဦးဖြစ်တဲ့မဆူခွင်ကတော့ငင်းငယ်ရေးခရီးရှေ့ဆက်ဖို့ဘာကြောင့်ခက်ခဲနေတယ်လဲဆိုတဲ့အပေါ်သူ့အမိကိုအခုလိုပြောပြသွားတာပါ
လက်ရှိမှာတက်မတော်ဘက်ကပြောတာကတိုင်းရင်းသားတွေကခွဲထွက်ခြင်းခွဲထွက်ရင်လည်းခွဲထွက်မယ်ပြောလို့မရအောင်ဒါကြောင့်မလို့ဒီအာမခံချက်ကိုအရင်ပေးလို့အဲ့ဒီလိုဘောမျိုးပြောလာတယ်တိုင်းရင်းသားတွေဘက်ကလည်းခွဲထွက်မှာတော့မဟုတ်ဘူးဒီဟာမပေးနိုင်ဘူးတိုင်းရင်းသားတွေလူကျင်တဲ့အဲကိုပိုင်ပြတန်းခွင့်နဲ့ဒန်းလူရင်းနဲ့ကိုပိုင်ပြတန်းခွင့်ပေါ့နော်အဲ့ဒီအဲဒီချိန်နေအာမခံချက်မရှိမချင်းကဒီခွဲထွက်ခွင့်ဆိုတဲ့ဟာကြီးကစကားပြောစရာလည်းမလိုထဲ့လည်းမပြောဒါကဟိုတိုင်းရင်းသားတွေဘက်ကိုလာပြီးတော့တခုခုခြိနှောင်ဖို့ကြိုးစားတာလားဆိုတော့အဲတန်တရားစိတ်ရှိတယ်ဆိုတော့အဲ့ဒီအနေထားမှာလာတက်နေရပေါ့
ငင်းငယ်ဖော်ဆောင်မှုနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ကိုထဲသွင်းပြောဆိုနေကြတာတွေရှိပေမဲ့နိုင်ငံနဲ့လိုက်ဖက်ညီတဲ့စနစ်ကိုရှာဖွေတာမရှိပဲကိုပိုင်ပြထန့်ခွင့်တန်းတူခွင့်နဲ့ခွဲမထွက်ခွင့်တွေကိုဂတိလိုတောင်းဆိုနေတာတွေကငင်းငယ်ရေးကိုနှောင့်နှေးစေတယ်လို့မြင်သူကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကဆိုင်ကျော်ညွန်မ
ဖြစ်စင်ပါလေဟိုအသေးမားကိစ္စတွေနဲ့ပိုင်ပန့်နေကြတယ်။သူကတကယ်ကျွန်တော်နိုင်ငံကဒီလိုဒီဆောက်မယ်ဒီမော်ဒယ်နဲ့တောင်းမယ်ဆိုတော့တကယ်အရေးကြီးတဲ့အပိုင်းတော့ဆွေးနွေးတဲ့အဆင့်မရောက်ဘူး။တကယ်တမ်းရတာကဆွေးနွေးခုနိုင်ငံဘယ်လိုဖြစ်ချင်လဲဖက်ဒရယ်ဟုတ်ပြီဖက်ဒရယ်ကအများကြီးရှိတယ်။အဲ့ဒီထဲမှာဟုတ်ပြီအားလုံးသဘောတူတယ်ဒီနိုင်ငံကဒီဖက်ဒရယ်နဲ့တောင်းမယ်ဆိုတော့ပုံစံအဲ့တော့ကိုရမှာပဲကျင်းတဲ့အပိုင်းအပုံလုံးလိုက်လာပါဖြစ်တယ်အခုကဒါကြီးကိုဆွေးနွေးဖို့အတွက်ဆွေးနွေးမယ်ပြောလိုက်မှဆွေးနွေးလို့လဲဟိုးဘေးကဟာတွေဆွေးနွေးလိုက်မယ်အတိကဟာကိုမဆွေးနွေးပဲပြစ်ထားလို့ပြောနေတာဆိုအတိကအရေးကြီးဆုံးအပိုင်းတွေကိုမဆွေးနွေးပဲနဲ့သူ့နဲ့ဘာမှမဟုတ်ဘူးသူ့ရဲ့ဟိုနောက်တစ်ဆင့်ဆက်လက်ဆွေးနွေးရမယ့်ဟာပဲအဘေးကအယံတွေတော့ဆွေးနွေးတာအတိက main ပေါ့အတိကအရေးကြီးဆုံးအပိုင်းကိုမဆွေးနွေးလို့ရှေ့လို့မရပါဘူး
ငင်းငင်းရှိဆက်နိုင်ဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်တန်တရားတွေပြောင်းအလို့သဘောတွေ့ဆုံဆွေးနွေးမှုတွေမကြာခဏလုပ်တဲ့နယ်လို့မဆူးပွင့်ကတော့အကြံပေးသွားပါတယ
်ကဲလက်နဲ့ကင်တိုက်ပွဲတွေရက်ပြီးတော့ငင်းချမ်းချင်တယ်ဆိုရင်ခုနှစ်ဖက်စလုံးကနေဖက်ချင်းစီမှာလုံအောင်အလို့တွေကိုလည်းလုပ်ပါပြည်သူလူထုသိအောင်လည်းတကယ်ချပြပါပြီးတော့မှဖွဲ့ကြားမှာရှိတဲ့ဒီခက်ခဲတွေပေါ့နော်တန်တရားတွေတစ်ဖက်နဲ့တစ်ဖက်မြင်နေတဲ့မယုံကြည်မှုတွေပေါ့နော်အဲ့ဒါတွေကိုခြေဖြတ်နိုင်အောင်လို့ကြိုးစားပါပြီးတော့မှဒီအလွတ်တဘောတွေ့ဆုံချင်းဆိုတာဒီငင်းငိုင်းဖြစ်စင်မှာအင်မတန်မှဒါလိုအပ်တယ်လို့ကျွန်မအနေနဲ့မြင်တယ်အလွတ်တဘောတွေများများတွေ့တဲ့အခါမှာများများဆွေးနွေးတဲ့အချိန်မှာပို့ပြီးတော့နီးလာနိုင်တဲ့အနေအထားတွေရလာမယ်ပေါ့
လိလာတုံးသက်သူတွေနဲ့ငင်းငိုင်းခီးစင်နဲ့ကိုရိုင်းပါဝင်သူတွေရဲ့တုံးသက်ချက်နဲ့ထောက်ပြဝေဖန်ချက်တွေကိုလက်ရှိအာနာယအစိုးရနဲ့တက်မတော်ဘက်ကဘလို့တုံ့ပြန်မလဲလက်ရှိအကျက်တဲကိုနှစ်ဖက်ဘလို့အပြေရှာကြော်လွားကြမလဲဆိုတာကိုတော့မြမငိမ့်ငိမ့်ရေလိုလားတောင်းတသူအလုံးကစောင့်မျှော်နားထောင်နေကြအောင်ပါပဲဖြစ်ပါတယ
်မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မဆူစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့မြမတခွေအစီအစဉ်မှာတော့မြမနိုင်ငံရဲ့ရက်ကွက်အသီးသီးမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိထိရောက်ရောက်အေးအေးယူတာမျိုးတွေမလုပ်လို့ရက်ွက်သူရက်ွက်သားတွေဟာသူတို့ရဲ့နေစဉ်လူနေမှုဘဝတွေမှာတော်တော်ကိုအနှောက်အယှက်ပေးနေတဲ့အတန်ချက်ဆက်ရဲ့ဒဏ်ကိုခံနေကြရတာကြပါပြီ။တိုက်ကြတဲ့အခါမှာလည်းဘာသာရေးအရအပြစ်အမှားခံရတာမျိုးရက်ွက်ထဲမှာလူပြောခံရတာမျိုးတွေကြောင့်တိတ်ပြီးတော့မတိုက်ကြကြတော့ဘဲနဲ့တကယ်တမ်းတိုက်တဲ့အခါမှာလည်းရက်ွက်လူကြီးပြောတဲ့အချိန်မှာအတန်ချက်ဆက်တန်ကခဏပဲတိတ်ပြီးတော့နောက်တော့ငကိုနေသားကိုပြန်ရောက်ပါတယ်။တကယ်တမ်းဆိုရင်အတန်ချက်ဆက်ကိုဘလို့အခြေအနေမျိုးဘလို့အချိန်မျိုးမှာမှအများကိုအနှောက်အယှက်မဖြစ်အောင်ဘလို့ဖွင့်သင့်တယ်လဲဆိုတဲ့သတ်မှတ်ချက်တွေကရှိပြီးသားပါ။ဒါတွေအပြည့်စုံကိုတော့မြမတခွေအစီအစဉ်မှာမက်ကေတရီကတင်ပြပေးထားပါတယ
်နှစ်စဉ်နှစ်တိုင်းအခုလိုမျိုးဝါကျုပ်ကာလအချိန်ခါတံမြရောက်ပြီဆိုတာနဲ့ကျမတို့ရဲ့မြန်မာနိုင်ငံမှာအလူကံတွေအလူကံမန်းတက်တွေနဲ့မွေးနေ့မင်္ဂလာဆောင်တွေအများအပြားပြုလုပ်လျက်ရှိတဲ့အတွက်ကြောင့်မို့လို့မင်္ဂလာအချိန်လို့ခေါ်ပေါ်လို့ရှိကြပါတယ်အခုနောက်ပိုင်းမှာတော့ electronic ပစ္စည်းတွေဝယ်ယူဖို့လွယ်ကူလာတာ၊မှားရမ်းဖို့လွယ်ကူလာတဲ့အတွက်ကြောင့်မို့လို့ဒီလိုမျိုးမင်္ဂလာဆောင်အလူခံမတ်တက်တွေမှာဖွင့်တဲ့အတန်ချဲဆက်တွေကနေကြဲကြဲလောင်လောင်ဖွင့်တဲ့အတန်တွေကအများပြည်သူတွေအတွက်စိတ်နှောက်ရှက်ဖြစ်စရာတစ်ခုဖြစ်လို့နေပါတယ်။အမှားရမ်းညီမနိုင်ငံမှာဘာသာရေးနဲ့ရင်းချင်းမှုတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကိုလက်ခံနိုင်တဲ့ပြည်သူတွေရှိသလိုလက်မခံနိုင်တဲ့ပြည်သူတွေအနေနဲ့ကလည်းနှိမ့်ဆက်ရအုပ်ချုပ်ရေးမှုတွေစီမှာတိုင်ကြားမှုတွေပြုလုပ်နေပါတယ်။အဲ့လိုမျိုးဒါအလူခံမတ်တက်တွေမှာအတန်ချဲဆက်တွေအသုံးပြုမယ်ဆိုလို့ရှိရင်တော့နှိမ့်ဆက်ရအုပ်ချုပ်ရေးမှုတွေစီမှာခွင့်ပြုချက်ယူရမှာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးထဲမှာတော့လိုင်တာယာ၊ရွှေပြည်တာ၊အင်းစိန်၊တောင်တကုန်းစတဲ့စင်စီပေါင်းရက်ွက်တွေမှာအတန်ချဲဆက်ကြကြလာလာဖြစ်နေတာတွေကတခြားမျိုးနယ်တွေထက်ပိုဆိုးွားတဲ့အနေအထားမှာရှိနေပါတယ်။လိုင်တာယာ၊ရွှေလင်းမင်းကျေးရွာမှာနေထိုင်တဲ့ကိုရန်နိုင်ကတော့သူတို့ဘက်မှာအဲ့ဒီလိုအတန်ချဲဆက်အသုံးပြုပြီးအလူခံနေတာတွေကမနက်ခင်းအစောပိုင်းနေနဲ့နေ့လယ်နေ့ခင်းလှုပ်မဲ့သူတွေတိတ်မရှိတဲ့အချိန်မှာလည်းအတန်ချဲဆက်ဖွင့်လှစ်နေတာတွေကြောင့်စိတ်အနှောက်အယှက်ဖြစ်ရတယ်လို့ဆိုပါတယ်။
ရတော့ပြတော့နားမခံနိုင်နားမခံနိုင်ဆိုတာကဘာလဲဆိုတော့မနေ့အိတ်နေတဲ့အိတ်ရလင်းတော်မှာလန့်တို့တဲ့အထီအောင်ဖြစ်တာပေါ့နော်သူကအဲ့လိုလော်ရင်နဲ့ဖွင့်ပြီးတွားကြလာကြတယ်အများအစိုးဆုံးကတော့အဲ့လိုရက်ကွက်တဲမှာလေဒီစပီကာနဲ့တောက်လျှောက်ထိုင်ပြီးဖွင့်လာတော့ဟိုဒါလက်ချီမှာအစိုးဆုံးလို့ပြောလို့ရတယ်ဒီတိုင်းလိုင်တာဘက်နေရနေလို့ဆိုလေတကယ်နေရလဲကြာပြီဆိုတော့အဲ့လိုဒီမှာဖွင့်နေဆိုတာဒီဘက်ကတတန်ပြောရင်ခိုးဘက်ကတော့မှလမ်းပြီးတော့အင်ဂျင်ပြောတော့អော်ပြီးတော့ပြောရတယ်ဒါတခုရှိတယ်မနေ့၄နိုင်၅နိုင်လောက်ထောက်ဖွင့်လာတော့ဒါမကောင်းတော့ကျွန်တော်ဒါမြင်ပြီးအောင်နော်သူကလည်းကလေးလည်းအလုပ်သွားတော့မှာဆိုတော့အကြောင်းသားမဲ့လူတွေရှိတယ်အဲ့တော့အဲ့ချိန်မှာအကြီးဖွဲ့အကြီးဖွဲ့တာတို့အတိတ်မှာမရှိတဲ့အချိန်မျိုးတွေဒါလူလည်းလူကန်းလူလည်းမရှိဘူးနေရတော့အတိုင်းကျဲပြီးဖွဲ့တာဆိုတာဒါအတိတ်ပဲတော့မရှိဘူးတော့ဒါကြောင့်မြင်ပြီးအောင်နော်ဒါတော့တိုင်တာမျိုးတိုင်တာမျိုးမလို့ဖြစ်ပါဘူးမလို့ဖြစ်ဆိုတာသူကလည်းဒါဘာသာရေးတက်ဆိုတာ
အတန်ချဲဆက်တံကိုခန်းစားနေရတဲ့ပြည်သူတွေအနေနဲ့တော့ဘာသာရေးအရာအမြင်မှခံရမှာဆိုတာရက်ွက်ထဲလူမုန်းခံရမှာဆိုတာကြောင့်တိုင်ကြားမှုတွေမလုပ်တလို့တိုင်ကြားလိုက်တဲ့အခါမှာလဲရက်ွက်လူကြီးတွေကအသိပေးပြောကြတဲ့အချိန်နဲ့တိုင်းနာမှုရှိပြီးအရင်အတိုင်းပြန်ဖွင့်နေတာတွေကြောင့်မတိုင်ကြတော့တာဖြစ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။ဒါကြောင့်နိုင်တရားမျိုးနဲ့15ရက်ကွက်မှာနေထိုင်တဲ့ဦးတင်နိုင်ဦးကတော့အဲ့ဒီလိုအတန်ချဲဆက်ကိုကြဲကြဲလောင်လောင်ဖွင့်နေတဲ့သူတွေကိုတော့ထိထိရောက်ရောက်အေးအေးယူစေချင်တယ်လို့ဆိုပါတယ်
။ဖုန်းပြောလို့မရဘူး။ပြီးတော့တမိဟာ10တန်းဆိုတော့စာချက်လို့မရဘူး။ဟိုစားတဲ့ရအကုန်ဟိုအတန်လည်းမနေ့6နာရီကဖွင့်ညာ7နာရီလောက်ထိဦးဖွင့်တယ်သူတို့ကဆွန်းဘတ်ဆိုပြီးတော့သူတို့ဖွင့်ကြတယ်လေ။အဲ့လိုမျိုးဖွင့်ကြတယ်။နေ့တိုင်းလူလူပြောလို့ရတယ်ပေါ့။ရက်ွက်မှာသွားပြောလို့လည်းအဆင်မပြေဘူးလေ။အဲ့တော့ပြောတော့ပြောချင်တယ်ဘသူ့ကိုပြောရမှန်းမသိဘူးဖြစ်နေတယ်။ ဒါကိုတယောက်တည်းခံစားတာမဟုတ်လူတိုင်းခံစားနေရတာလေအဲကို့လာပြီးတော့တခါလေးလာပြောတယ်ဟိုပါဘောဘလို့လုတ်ကြရင်ကောင်းမလဲဘောဟိုကျွန်တော်ကတော့ဟိုအမုန်းမခံနိုင်ဘူးဘောနော်အမုန်းမခံနိုင်ဘူးလုတ်မယ်ဆိုတော့လေဘသူ့ကိုတိုင်လို့တိုင်ရမှန်းမသိဘူးရက်ခွဲအုပ်ချုပ်ရေးမှုတိုင်ပြန်တော့လေအဆင်ပြေမှာမဟုတ်လေအဲလူကြီးတွေလာပြီးပြောရင်လည်းခဏပဲပြီးသူတို့ကပြန်လုတ်တာပဲအခါတိုင်းလူပဲပြန်လုတ်တာပဲအဲ့လိုဘောထိထိရောက်ပြောင်းတော့အေးယူစေခြင်းနဲ့ဒီဥစ္စာကြီးကို
အတန်ချဲ့ဆက်တွေဖွင့်မယ်ဆိုရင်တက်ဆန်ရရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုရုံးတွေမှာခွင့်ပြုချက်ယူရမှာဖြစ်ပြီးရက်ကွက်သို့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအရခွင့်ပြုပေးရမှာဖြစ်ပြီးမနေ့6နိုင်ရနေညနေ9နိုင်ထိတာဖွင့်ဖို့နဲ့အများပြည်သူတွေကိုစိတ်အနှောက်အယှက်မဖြစ်အောင်ကြင်ကြင်လာလာမဖွင့်ဖို့တက်မှတ်ချက်တွေရှိနေပါတယ်လိုင်းတရားမြို့နယ်15ရက်ကွက်အုပ်ချုပ်ရေးမှူးဦးထွန်းဝင်ကတော့အဲ့ဒီလိုအတန်ချဲ့ဆက်တွေဖွင့်တဲ့အခါစီကန်းလိုက်နာမှုမရှိရင်တော့တားမြစ်တာတွေအေးအေးယူတာတွေပြုလုပ်နေတယ်လို့ဆိုပါတယ
်မနေ့6ရက်ည9နာရီထိမိမိလာရောက်ပြီးရှောက်ထားတဲ့ရှောက်ထားခွင့်ပြုတဲ့အိမ်ဥပစာအများပြည်သူသွားတဲ့လမ်းတွေကိုပိတ်ဆို့ခြင်းမပြုအောင်ကျဲလောင်သွားမဖွင့်ရဘူးပတ်ဝန်းကျင်နားခံနိုင်အောင်သာဖွင့်ရမယ်အကြောင်းအားလျော်စွာပတ်ဝန်းကျင်မှာနာမကျန်းဖြစ်တဲ့သူတကြီးဘိုးဘွားရှိတဲ့လူတွေကျမ်းမာရေးမကောင်းတဲ့လူရှိရင်အုပ်ကြီးတွေကတေချောင်ပတ်ဝန်းကျင်ကိုအုပ်ချုပ်ရေးဘွဲ့နဲ့ဆိုင်ရာယာယီမှုလေ့လာပြီးတော့မှခွင့်ပြုခွင့်ပေးတယ်။ပတ်ဝန်းကျင်မှာလာမကျန်းဖြစ်တဲ့လူတကြီးဘွားရှိတဲ့သူအုပ်ကြီးတွေကခွင့်ပြုတယ်။အဲ့တော့အများပြည်သူနားမခံနိုင်တဲ့အတိုင်းအတာမျိုးဖွင့်လာပြီဆိုရင်ပတ်ဝန်းကျင်ကတိုင်ကြားလာ။တိုင်ကြားလာရင်အုပ်ချုပ်ရေးဥပဒေညှိဥပဒေကခေါ်ယူပြီးတော့တားမြစ်တဲ့တတိပေးတယ်။တားမြစ်တတိပေးလို့မှလိုက်နာမှုမရှိရင်ပိတ်သိမ်းတယ်။စက်ပစ္စည်းပါထိန်းသိမ်းတယ
်။အသက်ချဲ့ဆက်ဖွင့်မယ်ဆိုရင်တော့၃ရက်ကြိုတင်ခွင့်ပြုချက်တင်ဖို့လိုအပ်ပြီးတက်မှတ်ချက်တွေကိုလိုက်နာမှုမရှိရင်စက်တွေကိုတင်စီတာထောင်နှံ9ရက်နဲ့ငွေဒဏ်ချမှတ်တာတို့ကိုလည်းလုံဆောင်နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့အဲ့ဒီလိုအတန်းချက်ချက်ကြဲကြဲလောလောဖွင့်လာတွေကိုနောက်ပိုင်းမှာတဖြည်းဖြည်းလျှော့ချသွားအောင်လုပ်ဖို့ရှိတယ်လို့ဆိုပါတယ်
။နောက်ဘူးလိုရေးလို့ဒါဒီရီလော့စပီကာကြီးပါမလားဘောက်ကြီးတွေပါမလားပါမတဲ့နဲ့ဆက်လုပ်မယ်ဆိုကျွန်တော်လျှော့သွားပေါ့နော်တဖြည်းဖြည်းနဲ့ဟလာ၅လုံး၁၀လုံးတော့မတက်ပါနဲ့တချို့ဆိုတကယ်ပါ၄၅၈လုံးတော့ကတော့မကအောင်အဲ့ဒါကြီးနဲ့တုံးနဲ့လောက်တာဒါမျိုးတွေတော့ကျွန်တော်တို့ကရှော့ပါနောက်ဘက်တော့ခုနကလိုလိုက်လှဲ့တဲ့နေရာမှာလဲအတန်ကိုနည်းနည်းတတ်နိုင်တော့ရှော့ပြီးတော့ဟိုဖွင့်ပါနောက်ခုနပြောတဲ့မန္တတ်ဒီမှာဆိုလဲအချိန်ကိုချားချားပြီးတော့အတန်ကိုရှော့ပြီးတော့ဖွင့်ပါနောက်ပိုင်းကိုတော့ကျွန်တော်တို့အဲ့လိုတော့စဉ်းစားပါတကယ်ကိုဒက်စီဘယ်သတ်မှတ်ထားတယ်ဒက်စီဘယ်ဘလောက်ဆိုတာရှိတယ်အဲ့ဒီဒက်စီဘယ်နဲ့ကြော်ရင်တော့ကျွန်တော်တို့ကအမှန်မှောက်အရေးသွားယူလို့ရတယ်ဒါပေမဲ့ပါတိုင်းနဲ့လဲနွယ်နေပြန်တော့အုပ်ချုပ်မှုတွေပဲမလုပ်ရဲဘူးပေါ့ဒါရရလည်းတဖြည်းဖြည်းနဲ့တော့ကျွန်တော်တို့ကဥပဒေရဲ့ law enforcement ကိုတော့တွားတော့တွားတယ်ခုနဖွင့်တဲ့လူတွေဘက်ကလည်းကိုချင်းစာပြီးတော့ဟလာရှော့ပြီးတော့ဖွင့်နောက်ပိုင်းဆိုရင်တော့ကျွန်တော်တို့လုံးဝတော့မတော်မဖွင့်ရင်ကိုကိုယ်တိုင်လည်းခံစားရအခုဆိုတော့ကျွန်တော်တို့နားနေတယ်မှာဘာဖြစ်လဲဆိုတော့ဈေးရောက်တဲ့လူအားလုံးကအဲ့ဒါလားအဲ့ဒါရယ်ဒါတွေကိုပါကျွန်တော်တို့ကနောက်ပိုင်းတော့နည်းနည်းစီစေးရအောင်တိတ်ဆင်မပြေဘူးရက်ွက်တယ်တော်တော်များများတိုင်ဒါတွေကိုတော့ဟိုဖွင့်တဲ့လူရောဟိုဘက်ကဟိုနော်အခုဖွင့်တဲ့လူတွေဘက်ကတော့အခုကတော့နည်းနည်းတော့ဒီနေ့ရော့သွားတယ်လို့ပဲဒါပေမဲ့အဲ့ဒါဆက်ပြီးတော့ဟိုထိမ့်သိမ့်ကြပါဘောเนาะအဲ့လိုပဲပြောနေတာ
အခုချိန်မှာတော့အဲ့လိုမျိုးအလူကံမန်းတက်တွေအလူကံတွေနဲ့မင်းသားဆောင်အခမ်းအနားတွေမှာအတန်ချဲ့ဆက်တွေအတုံးပြုနေုံတာမကဘဲနဲ့ဈေးရောင်းချတဲ့သူတွေထီတယ်တွေကလည်းပဲအတန်ချဲ့ဆက်တွေကိုအတုံးပြုပြီးတော့ရောင်းချမှုတွေပြုလုပ်လျက်ရှိနေပါတယ်ဒါကြောင့်မို့လို့နေ့လည်းနေ့ကဲဘက်တွေမှာဆိုလို့ရှိရင်တက်ကြီးပိုင်းနေအနားယူနေတဲ့အခါအဲ့လိုမျိုးဈေးတယ်တွေစီကအတန်ချဲ့ဆက်တွေကနေပြီးတော့ကြဲကြဲလောင်လောင်ပြောတဲ့အတန်တွေကြားနေရတဲ့အတွက်ပတ်ဝန်းကျင်မှာအနောက်ရှက်တစ်ခုဖြစ်လို့နေပါတယ်အဲ့လိုမျိုးအတန်ချက်ဆက်တွေအတုံးပြတဲ့အခါပတ်ဝန်းကျင်ကိုစိတ်အနှောက်အယှက်ဖြစ်စေမယ်ဆိုလို့ရှိရင်တော့ဒါကျမတို့ထိထိရရအေးအေးယူမှုတွေပြုလုပ်ဖို့လိုအပ်နေပြီဆိုတဲ့ပြောဆိုမှုတွေလည်းရှိနေတာဖြစ်ပါတယ်။ကျမကေတရီပါမြန်မာ့ကတိုင်းအေဂျင်စီကနေ VOA ကိုပေးပို့ထားတာဖြစ်ပါတယ
်။မြန်မာ့ကတိုင်းအေဂျင်စီကမက်ကေတရီတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းဓာတ်ရိုက်ဝက်မှာတော့စနေညတိုင်းလေလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောရရှင်များရှင်2018ခုနှစ်နိုဝင်ဘာလ18ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ2532 51နဲ့လိုင်းလက်မီတာ190ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညတဲ့လေလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်တိုင်တို့တင်ဆက်ပေးမယ့်စနေညတဲ့လေလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကြောင့်နိုင်ငံတကာဆက်ဆံရေးမှာကြုံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကြောင့်အမေရိကန်နဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေကပါဝေဖန်တယ်တွေထွက်နေပါတယ်ဒီလိုစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာဘလို့ရက်ခတ်လာနိုင်တယ်လဲဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုဆွေးနွေးသွားမှာပါကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုက်မှမှာရောက်နေပါပြီ။တူကတော့မြန်မာနိုင်ငံသတင်းစာဆရာဦးစည်ရဲ့သူပါ။နောက်တူကတော့လူခွေလှရှားသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဆက်လိုက်ပါတော့မယ်။ဒီဆင်းကူမှာဒီတစ်ပတ်ထဲမှာပဲကျင်းပသွားတဲ့ဒီအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေမှာဒီမြန်မာနိုင်ငံကလူခွေအခြေအနေနဲ့ပတ်သက်လို့တော်တော်လေးကြေကြေလောင်ကြားပါတယ်။အထူးသဖြင့်ကတော့ဒီအမေရိကန်ဒုသမ္မတကဒီဒေါ်စုနဲ့တွေ့တဲ့အချိန်မှာရခိုင်ပြည်နယ်အရေးကိစ္စနောက်သတင်းမီဒီယာလွတ်လပ်ခွင့်ကိစ္စတွေကိုပြောတာမျိုးတွေလည်းရှိပါတယ်။အာဆီယံဥက္ကဋ္ဌဆင်ဟူဝါဆိုရင်လည်းပဲဒီရခိုင်ရင်းနဲ့ပတ်သက်လို့စိုးရိမ်မကင်းတာကိုပြောတာတွေရှိတယ်လို့ပဲမလေးရှားဝန်ကြီးချုပ်မဟာသီယာကိုရိုင်ကလည်းပြင်းပြင်းထန်ထန်ဝေဖန်တာတွေရှိပါတယ်။ဆိုတော့ဒီအရင်ဆုံးတော့ဒီမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့တော့ပိုတုံးသက်ချက်ကိုအရင်ဆုံးကြားချင်ပါတယ်ဆိုတော့ကိုအောင်မျိုးမင်းအရင်တုံးသက်ပေးပါခင်ဗျာဒီအနောက်နိုင်ငံတွေအနေနဲ့ကတော့ဒီမြန်မာနိုင်ငံပေါ်မှာဝေဖန်တာမျိုးတွေကအရင်ဆုံးကလေးကလည်းရှိပါတယ်ဟိုဒါမှမဟုတ်ဒီအာဆီယံတွေကနိုင်ငံတွေကအထူးသဖြင့်ကတော့ဒီတခြားနိုင်ငံရဲ့ပြည်တွင်းရေးကိုမစွတ်ဖက်ရအောင်ဆိုတဲ့ရည်တည်ချက်မျိုးတွေရှိတယ်လို့ပဲဒီကိုပြည်တွင်းရေးပြဿနာနဲ့ကိုဖြစ်နေတာတွေဆိုတော့လေပြောကြဆိုရဖို့ကိစ္စမှာတွန်းဆုတ်တာမျိုးတွေရှိပါတယ်ဒါပေမဲ့အခုကတော့အရင်နဲ့ပိုပြီးတော့များပြောလာဆိုလာနေကြသလားကိုအောင်မျိုးမင်းဒီဒါမှမဟုတ်ဒီမြန်မာနိုင်ငံအခြေအနေကရောဘယ်လိုမျိုးပိုပြီးတော့များပြောစရာတွေများဖြစ်လာနေလား
အာဆီယံရဲ့ကျုံ့ဆန်တိုင်းပြောမယ်ဆိုရင်တော့အာဆီယံကတခြားနိုင်ငံဝင်ရောက်ဆက်ဆက်ရေးမမှုဒီဝင်ရောက်ဆက်ဆက်ရေးမလုပ်ရဘူးဆိုတော့မြူရဲ့နောက်တစ်ခါဒီဦးကြီးအားလုံးရဲ့သဘောတူကြတဲ့လုပ်ဆောင်တဲ့ကျွန်တော်တို့စာနာသဘောထားခံယူပြီးလုပ်ဆောင်တဲ့မြူရလုပ်ဆောင်ခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာ CIA မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်အာဆီယံကအဖြစ်သဘောဆောင်တဲ့ကိစ္စမျိုးဒီခါတည်းကပြောစုဖို့ကိစ္စနဲ့ပတ်သက်ပြီးရှိရင်အာဆီယံကဒီမှာလည်းအခုပြောပြရတော့ကာကွယ်ပေးတဲ့ပုံစံမျိုးရှိနေတာတွေ့ရပါတယ်။ဒါအရင်ကဖြစ်ဖြစ်နေတာလား။ဒီလိုများတခြားနိုင်ငံတွေကနေပြောဆိုလို့ရှိရင်အာဆီယံတက်ပြီလည်းကြီးကာကွယ်ပေးပြီးတော့ဒီကိစ္စကိုဆွေးနွေးကြမလို့ဆိုတော့လုံဆောင်နေတယ်။ PDA ကိုရမစွတ်ခရဘူးဆိုတော့လုံဆောင်နေတဲ့အခြေအနေရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့ပြည်သူကြပါ။ဒီအာဆီယံနိုင်ငံတွေရဲ့ကောက်တောင်ကြီးရဲ့မြန်မာနိုင်ငံပေါ်စိတ်ဝင်စားမှုကအများကြီးလာတယ်။အဲ့ဒီခါမှာပြန်ပြီးတော့အာဏာရရှိလာတဲ့ဒီမလေးရှားဝန်ကြီးမဟာတီအားကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမဆွေးနွေးနေတဲ့ဒီကိစ္စကိုဆင်းနေတဲ့ချက်ကသာဆွေးနွေးဖို့လိုအပ်တယ်မြန်မာနိုင်ငံမှာသူ့ရဲ့ဒီကိစ္စထောက်ခံချက်ကိုကြောင်းသွားပြီဆိုပြီးဆွေးနွေးလာတာရှိလာတယ်ဒီဆွေးနွေးချက်မှာကျွန်တော်တို့ဒီဒီခိုင်ပြီးကမှရှိတဲ့ကိစ္စတွေမကဘဲတခြားသောလူခွေကိစ္စတွေကိုပါပြောဆိုလာတယ်တစ်ခါကလည်းကျွန်တော်ဒီမေကန်ပါဝင်တခြားနိုင်ငံတွေရဲ့ပြောဆိုမှုတွေကလည်းမီးရောသွားဘူး။အဲ့တော့ဒီနေရာမျိုးမှာမြန်မာနိုင်ငံကအရင်ဆုံးကအနောက်နိုင်ငံတွေပြောတဲ့ချက်ကိုကျွန်တော်တို့ဟိုကာကွယ်ပေးတဲ့အာဆီယံရဲ့ဥပဒေပြီးတော့ဝိုင်းဝန်းကာကွယ်ချက်တွေရောသွားပြီးပြောဆိုခံတဲ့အချိန်မှာပြန်ပြီးတော့ပါဝင်လာတာဒီနောက်ပိုင်းအာဆီယံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အခြေအနေဖြစ်ပါတယ်။
โอเคဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေရောဒီအာဆီယံတို့လိုအရင်တော့အကာအကွယ်ပြီးပြောတဲ့နိုင်ငံတွေကတော့ပါလာချင်းဟာဒီမြန်မာနိုင်ငံရဲ့အခြေအနေကဟိုအရင်နဲ့ပိုပြီးဆိုးလာလို့လားဒါမှမဟုတ်အာဆီယံဘက်ကပြောင်းလာတဲ့သဘောလားဘလို့အခြေအနေတွေကြောင့်အခုလိုပြောဆန်ဆိုဆန်တွေကထွက်လာတာလဲကိုမျိုးမင
်းမြန်မာနိုင်ငံနဲ့လူခွေနဲ့ပတ်သက်လို့ကျွန်တော်ပြောဆိုခဲ့တာတော့ရှိခဲ့ပါတယ်ဒါပေမဲ့အခုလိုပြင်ဆင်နေတဲ့ကိစ္စတွေကအာဆီယံကိုယ်ကဒီဒေတာအတွင်းထိခိုက်မှုဆိုတဲ့ဒေတာလုံခြုံရေးကို ကြီးကြီးတဲ့ပုံစံမျိုးလို့မြင်လာကြအစ်မမြင်လာကြတခါကသူကဘာဖြစ်လာလဲဆိုရှင်ဒီဒီဒေတာမှာဖြစ်တဲ့ကိစ္စကြီးကတချို့သောအာဆီယံနိုင်ငံတွေဒီလိုမျိုးတော့ကြီးကြီးတဲ့ပုံတော့သူကအသာကြီးတဲ့သူတွေနောက်ကသူတို့နဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေကကြီးထွားလာတယ်အဲ့တော့ဒီကမျိုးအရင်တော့ကလေနိုင်ငံကိစ္စတွေမကဘဲနဲ့နိုင်ငံနဲ့နိုင်ငံကြီးရဲ့ policy တွေတော့ရက်ခံမှုတွေဖြစ်လာတယ်။တကယ်မှလည်းအရင်တော့ကဆိုရှင်ဒီဒီမျိုးနောက်မှချိန်မှာဥပပေါင်းဆောင်ရွက်မှုအပိုင်းကိုတော့မလားမြန်မာနိုင်ငံအစိုးရဘက်ကနိုင်ငံတကာနဲ့လက်တွဲလို့ဆောင်မှုအပိုင်းမှာတော့မလားဆိုတဲ့အရာမျိုးကျွန်တော်တို့ပြောနေခဲ့တယ်ကနောက်ပိုင်းမှာလက်တွဲလို့ဆောင်မှုရအားကြီးလာတယ်။လက်တွဲလို့ဆောင်မှုတော့အားနေလာတယ်။တကယ်မှလည်းဒီနိုင်ငံကြီးရဲ့အာပြာပီမှုတွေဝင်လို့ဆောင်မှုတွေကလည်းဒီမြန်မာနိုင်ငံသူတွေမကောက်ဒေတာပေါ်မှာလည်းပြောင်းမှုအများကြီးရှိလာတယ်။ဒါကတော့လို့အာဆီယံနိုင်ငံရဲ့နိုင်ငံကြီးရဲ့မြန်မာနိုင်ငံပေါ်ပြည်ကြပြောဆိုမှုကဒီငါးတဲ့ပုံမျိုးတော့ကျင်းထန်လာလို့သုံးသပ်လို့ရပါ
တယ်။ Okay ဆိုတော့ကိုယ်စီသူရဲ့သဘောထားရောခင်ဗျာအခုကျွန်တော်ဒီအာဆီယံနေဟိုအရင်တော့လို့ပြောလို့ပြောထားမှရှိတယ်အာဆီယံဘက်ကတောင်မှပြောလာဆိုလာတယ်ဆိုတော့ဒါအာဆီယံဘက်ကသဘောထားတွေပြောင်းလာတာမျိုးလားဒါမှမဟုတ်မြန်မာနိုင်ငံရဲ့အခြေအနေကပြောစရာပိုဖြစ်လာလို့လားကိုယ်စီသူသုံးသပ်ပေးပါဦးခင်ဗျာ
။အဲဘီကတော့မြန်မာပြည်ရဲ့အခြေအနေကပိုဆိုးလာလို့ပေါ့လေအခုကတော့တကယ်ကိုအဲနိုင်ငံတကာပြည်ထနာအကြီးကြီးဆိုတဲ့ဟာမျိုးဘက်ကိုရောက်သွားတယ်။အနည်းဆုံးတော့ဘင်္ဂလားဒေ့ရှ်ကနေမှခုနကလို့8000အရှာပါညာဒီဘက်ကိုပြေးလာတာလည်းရှိနေတယ်။နောက်ပြီးတဲ့ခါကျရင်ကျွန်တော်တို့ဒီကံဖတ်မှုအန်ဒီရရောက်လာတယ်ဆိုရင်ဒါအကြံဖတ်မှုအန်ဒီရဆိုရင်အနည်းဆက်ဆုံးကဒီမှာပြည်ကနေဆက်ပြီးပြန်လာမှာဒီ8000အရှာပြန်ဖြစ်နေတဲ့ခါကျတော့သူတို့ကိုယ်တိုင်လည်းစိုးရင်လာတဲ့သဘောရှိတယ်ပေါ့နော်။သူချင်းတော့ဟိုအရင်တော့ဆိုရင်ဘာပြောပြောမြန်မာကိုနားလည်တဲ့နိုင်ငံတွေလို့ပြောလို့ရဥပမာစင်ကာပူလိုဟာမျိုးပေါ့အဲ့သူကိုယ်တိုင်နဲ့ကကွာဒါကဟိုစကလုံးကတော့တုံးတာကရင်ကြီးကြီးပဲတုံးတယ်ဒါပေမဲ့သူကိုယ်တိုင်ကမြန်မာကဒီလမ်းကြောင်းမသွားတင်ဘူးပေါ့နော်ကိုကောင်းတဲ့လမ်းကြောင်းကိုသွားတင်တယ်ဆိုရဲဟာမျိုးကျွန်တော်တို့ပြောလာတွေ့ရတယ်အရင်ဟိုစင်ဟိုဒီနိုင်ငံရေးဝန်ကြီးဆိုရင်အရင်2019ဖြစ်ဖြစ်ချင်းကသူရင်ကြီးလာကမှာတကယ်တမ်းတော့မြန်မာပြည်ကိုကာကွယ်တဲ့ပိန်ကုန်းမျိုးကိုသူကပြောခဲ့တာဒါပေမဲ့အခုနောက်ပိုင်းသူတို့လိုနိုင်ငံတွေကတော့ကပါဘာပြောပြောမြန်မာကိုပြားပေးလာတဲ့သဘောရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့မြန်မာဒါကနိုင်ငံတကာပြည်ထောင်အကြီးဖြစ်လာတယ်ပြီးတော့သူတို့ကိုယ်တိုင်ကြီးထိခိုက်မဲ့ဟာမျိုးဖြစ်လာတယ်အဲ့ဒါကိုလည်းမြင်လာတယ်နောက်တစ်ခုကတော့ဟိုမိတ်ဆွေနိုင်ငံအနေနဲ့လည်းဟိုလှုပ်လို့ရမဲ့နေကိုဝိုင်းပြီးတော့ဖြည့်ရှင်းပေးတာလည်းပါတယ်ပေါ့လေဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ approach ကတကမ္ဘာလုံးနဲ့ကိုကွဲကလေးဖြစ်နေတဲ့ခါကျတော့အာဆီယံနိုင်ငံတွေကလည်းဒါကိုမြင်လာပုံရတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်မြင်တော့အရင်တက်မလို့ဆိုရလက်ထက်တုန်းကဖိအားတဲ့တောင်မှအခုချိန်မှာခံရတဲ့ပြည်ဟာတော်တော်ကြီးရယ်ပေါ့အရင်တော့ဆိုသူကမျက်နှာချင်းဆိုင်တွေ့ရင်ဘာပြောပြောတော့အေးဆေးဆေးကျွန်တော်တို့ဖြစ်သွားလိမ့်ရှိတယ်အခုကျတော့ဒီကျွန်တော်တွေ့ရတော့ဒီ American Dude တမရာ Mike Pence နဲ့ Donald Trump ကြီးတွေ့တာဆိုသူတို့နောက်မှာတော့အေးဆေးဆေးဖြစ်ချင်းဖြစ်မယ်ဒါပေမဲ့ဒီ media ရှေ့မှာတော့သူတော်တော်လေးကိုစတောင်းနေတယောက်ကအခြေတင်တက်တဲ့ပုံစံမျိုးတွေတွေ့တွေ့ရတာပေါ့နော်တွေ့ရတဲ့ခါကျတော့ကျွန်တော်မြင်နေရတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေကအာဆီယံပါဝင်နိုင်ငံတကာတန်းဝန်းယူဆတဲ့အတွက်ကြောင့်မဟုတ်လို့ဖီအားအိုးရင်ကားတဲ့တောင်ပိုကြီးလာတာတွေ့ရတာပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီမြန်မာနိုင်ငံဒီလူ့ခွင့်ရေးပြဿနာတွေမှာလက်တလို့ဒီရခိုင်ကိစ္စအရှည်တန်းရောက်နေပြီမဲ့လေဟိုမီဒီယာလွတ်လပ်ခွင့်ကိစ္စတွေလို့တခြားကိစ္စတွေကလည်းဒီနိုင်ငံတကာအတိုင်းဝန်ကမကြာခဏဆိုသလိုဟိုထောက်ပြပြီးပြောနေတဲ့ကိစ္စတွေပါဟို EU ဆိုရင်လည်းဟိုတလောကပဲဒီ GSP ကုန်သွယ်ရေးအထူးခန်းဆောင်ခွင့်နဲ့ပြန်ရုပ်တင်မတင်ဆိုပြီးတော့လာပြီးအကဲခတ်တာမျိုးတွေရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိလူ့ခွင့်ရေးအခြေအနေကရောဒီနိုင်ငံတကာဆက်ဆံရေးမှာဟိုကြီးကြီးမားမားအကျိုးဆက်တွေရှိလာနိုင်သလားကိုစီသူ
အဲရှိတာပေါ့လူခွင့်ရတော့သူကဟိုနိုင်ငံတကာဆက်ဆံရေးမှာသူကဘူဝါရပေါ့လေတရားတချောင်းနေနေကျွန်တော်ကရှိတယ်ဟိုဥမာအမေရိကန်မှာဆိုလည်းသူကဒီ human right အဖွဲ့ဆိုပြီးတော့မှဒီဒါဟိုသမ္မတအကြံပေးရဖွဲ့ရဒီလူခွင့်ရရှိတော့အောင်ကြည့်ရတူဖက်ရကြတော့လဲဒီဝါရရှိတော့အောင်ဖွင့်ပြရှိတော့အောင်ကြည့်ရဆိုပြီးသူ့ဘာကိုအကြံပေးဖွဲ့ရတစ်ခွနဲ့တစ်ခွထောက်ထားကြတာမှာ human right ဖွဲ့ကကျွန်တော်တို့တသက်ရှိတာဟိုရှိရခါကြတော့ဒါကတော့အခုရခိုင်ကိစ္စပေါ်လာတဲ့အခါမှာကျွန်တော်ရဲ့တခြားဟာတွေကလည်းဟုတ်ကဲ့ဖြစ်လာတာပေါ့လေတော်လဲဆိုတော့ဟိုတကွက်မြင်ပြီဆိုရင်ကျွန်တော်ဟိုကျွန်တော်ဖြစ်သောမျက်စိနဲ့ရှုကြည့်ရင်တော့တော်တော်များများပြောက်သွားတာပေါ့လေ2014 15လောက်တုန်းကအခုကျတော့ဒါဟိုအပြစ်တင်တဲ့မျက်စိဘုံနဲ့မျက်စိနဲ့ကြည့်လာကြတဲ့အခါကျတော့ကျန်တဲ့အရင်တော့ဟိုစိတ်မမြင်တဲ့ဟာတွေပါအနာစာတွေပါအခုဟာမြင်လာပြီးတော့ဒီမီဒီယာလွတ်လပ်ခွင့်ကြတော့လေအခု writer ကိစ္စပေါ့လေ writer ကိစ္စတော့ဒါရခိုင်ကိစ္စနဲ့တိုက်ချိတ်ဆက်နေတဲ့အခါကျတော့ဒီမြောက်ကိုအာထောင်နဲ့ထည့်ထားလိုက်တော့ကျွန်တော်တို့လက်ရှိဥပဒေအရဆိုရင်တော့
အပြစ်ရှိရမရှိရဒါကတပိုင်းလို့ဒါပေမဲ့နိုင်ငံတကာမြန်မာကျရိုက်တာဆိုတာကတကယ်ကိုဒီကမ္ဘာလုံးကိုသတင်းရောင်းစားနေတဲ့အဖွဲ့ကြီးသတင်းဖြန့်နေတဲ့အဖွဲ့ကြီးရဆိုတော့သူတို့အတီရဆိုတာနဲ့တကယ်ဒီကမ္ဘာလုံးမှာမြန်မာကမီဒီယာလွတ်လပ်ခွင့်မှာထိသွားပြီမီဒီယာလွတ်လပ်ခွင့်ထိပြီဆိုရင်ကျန်တဲ့ဟာတွေပါအလိုလျောက်ကျွန်တော်တို့ကဆင်းသွားရတဲ့ထုံးစံလည်းရှိတော့ဟိုပို့ပြီးတော့လူတွေကစိုးရိမ်လာကြတာပေါ့နော်နိုင်ငံတကာအမြင်ကလည်းဟိုဒုက္ခရေးပါတော်တော်လေးကိုမှမြန်မာပြည်ကထိနေပြီဆိုပြီးအကုန်လုံးကဝိုင်းကြွက်လာကြတာပေါ့ပြီးတော့ဟိုအရင်ကနောက်ဆုံးနေရတဲ့ဒီလူခွင့်ရေးဖွဲ့တွေပေါ့လေဒီလူခွင့်ရေး lobby ဖွဲ့ကြီးတွေရှိပါတယ်နိုင်ငံတကာမှာလူခွင့်ရေးစောင့်ရှောက်နေတယ်သူတို့ကိုယ်တိုင်ကလည်းမြန်မာပြည်နဲ့ပတ်သက်အရင်ကရေးစရာနည်းသွားတယ်ပေါ့နော် report တွေကအခုကျတော့ report ကမြန်မာပြည်နဲ့ပတ်သက်ပြီးဒီရရေးလိုက်ရင်ကိုယ်ကနိုင်ငံတကာကနေပြီးတော့မှလက်ခံပြီးတော့ဖတ်တဲ့အနေထားကြောက်လာတယ်သူတို့ကလည်းသူတို့တခြားသွားလို့ရမလို့အာဖရိကကြောင်းရေးစရာမလို့မြန်မာပြည်ကြောင်းရေးလိုက်ရင်ကိုသူတို့အလုပ်ကတစ်ဝက်လောက်မကလို့တော့ဘောလောက်ပြီးတဲ့ကိစ္စဖြစ်တော့သူတို့ကလည်းဒီဘက်ကိုအားထည့်လာကြတော့ပို့ပြီးတော့ဒီမြန်မာပြည်လူခွင့်ရေးကိစ္စနိုင်ငံတကာမှာပေါ်လာတာပေါ့လေကျွန်တော်သိနေတာလေ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းသဘောတော့ခင်ဗျအခုဒီလက်ရှိမြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေရဒီနိုင်ငံတကာဆက်ဆံရေးမှာအကျိုးဆက်တွေကြီးကြီးမားမားကျော်ဝါနိုင်တယ်လို့မြတ်ယူဆလား
အကျိုးဆက်တွေကြီးကြီးမားမားဖြစ်နေပုံစံမျိုးဖြစ်ပါတယ်ဒီကျောင်းဆိုင်ကြီးဆိုရက်လာတဲ့ချိန်မှာဒီမကမှာကျွန်တော်တို့ဒီအရင်တုန်းကတုန်းကလေကျွန်တော်တို့မင်းရဲ့ရှိနေဒီနိုင်ငံတစ်ခုကအဆက်တွဲဖို့အတွက်လှုပ်ဆောင်ပြီးတော့နာမည်ပေါ်ထုတ်တဲ့ပုံစံမျိုးမဟုတ်ဘူးအမည်မလုပ်တင်တော့ဘူးအစိုးရတစ်ခုကျွန်တော်တို့နှိမ့်ညာမယ်သူ့အနေနဲ့သူ့ရဲ့ကြောင်းနဲ့သူ့ရဲ့လှုပ်ဆောင်မယ်ဒါကြောင့်မလို့ကုလသမဂ္ဂမှာရှိတဲ့အထူးလှုပ်ထုတ်လုပ်ပြီးနိုင်ငံစပယ်ရှယ်ပိုစီဂျာကိုတော့ကျွန်တော်တို့ဟိုပယ်ဖြတ်ဖို့အတွက်ကြိုးစားခဲ့ကြတဲ့လှူရှားမှုတော့ရှိခဲ့တယ်ကျွန်တော်တို့ပြည်ဆိုင်မြန်မာနိုင်ငံကိုလာရပြီးစံစမ်းပြီးလာတဲ့အထူးဆောင်ရစစ်ရေးရရှိတော့သူ့ကိုလည်းကျွန်တော်တို့ဒီဒီမျိုးဆက်ပြမလို့အတော်ဟုတ်ပြည်ရဲ့လက်တိုင်ကိုဆိုတော့ဖြောချဖို့အတွက်ကြိုးစားခဲ့တယ်မြန်မာနိုင်ငံပေါ်မှာဒီပြည်သူကြောင်းတဲ့မှုကိုအားပေးထောက်ခံတဲ့အမည်နဲ့ဒီတော့အရင်ကဖြောချခဲ့တယ်ဒါပေမဲ့အဲ့ဒီအခုလုံးကအခုချိန်မှာပြောမယ်ဆိုရင်ရှော့ချမှုကျိုးစားမှုမရှော့ချတဲ့ပြင်ပူပြီးတော့တာပီအားကြီးတခါဒီ site အရင် site ကြီးရအများများလာတယ်။ဘာကြောင့်လဲဆိုတော့ခုနပြောကျွန်တော်ဒီခိုင်ပြတ်တ်မှာဖြစ်နေတဲ့ကိစ္စကတကယ်ကိုနိုင်ငံတကာရဲ့မျက်စိတောက်ပေါက်ကြည့်ရတဲ့အခြေအနေဖြစ်လာတယ်။စိုးရွားပါတယ်လို့ပြောလာကြတယ်။ဒီအရင်ကပြောနေတဲ့နိုင်ငံတွေမဆောက်ဘူး။ဒီဒီတော့မြန်မာနိုင်ငံအကြောင်းလူခွေနဲ့ပတ်သက်ရင်စိတ်ဝင်စားတဲ့နိုင်ငံကြီးအစားပြောဆိုမှုရှိပါတယ်။အဲ့ဒါမှလည်းကျွန်တော်တို့ကအရင်တော့ကိစ္စတွေကရေးသွားလာတော့မရောပါဘူးကြ။စစ်ပွဲဆက်တော့ရှိနေတော့မယ်။ဒီမိတဲ့ဥပဒေကြောင့်လို့ခုနလိုရိုက်တာလူမျိုးတက္ကသိုလ်တည်နေပြီပေါ့ဖန်ဆင်းမှုရှိလာတယ်။တက္ကသိုလ်တရားစီရင်ပိုင်းမှာအားနည်းရဆိုတဲ့ချက်တွေကရှိနေတော့အခုလည်းမကတော့ဘူးနဲ့။တခြားသော issue တွေအများကြီးဆက်ရှိလာတယ်။အခုဒီကိစ္စကဘယ်လိုလဲဒီလိုပါဆိုတော့ဒီအားကြီးတော့ဒီမှာပါရအောင်လို့ဟုတ်တယ်။ဒီစစ်စစ်ကိုရမ်းညံတယ်။ဒီစစ်စစ်ကိုရမ်းညံတယ်။ဒါထဲမှာကျွန်တော်တို့ခုနလိုသူ့စစ်စီကအားလုံးအာရုံစိုက်ရောက်တဲ့စုစုဝါဖြစ်တဲ့ဖြစ်ဖြစ်ဖြစ်တဲ့အခါမှာဒီမှာအရင်ကအာရုံစိုက်ကိုများလာတယ်။အဲ့ဒါကြောင့်အခုဆိုရင်ကျွန်တော်တို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီပါရှိတဲ့လူ့ခွင့်ရေးဆိုင်ရာလုပ်ငန်းကောင်စီကလည်းဒီလိုအပ်တယ်ကျွန်တော် UNC ဂရင်းနီယာကဘာသူတွေရတယ်ဒီကုလသမဂ္ဂလူ့တွေးကောင်စီကသူတွေရတယ်။နောက်ပါတစ်ချက်အစိုးရခေါ်တဲ့ဒီတရားစီရင်မှုအပိုင်းကြီးဆက်လက်သွားမှုကြီးလောက်ဆောင်တဲ့ခါတွေကမြန်မာနိုင်ငံကနိုင်ငံတည်တည်နဲ့ကျွန်တော်တို့ကိုယ်တိုင်တိုးတက်ဖို့တော့ပြည်နေတော့မှာအများကြီးပြတ်မှုရတယ်ပါတ
ယ်။ Okay.โอเคဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တို့ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးမြစ်တာရက်ခန့်ညင်တာတော့ဒီဆွေးဟိုကျန်တဲ့လူတွေလည်းအကုန်လုံးပါဝင်ဆွေးနွေးခွင့်ရဖို့အတွက်ကိုတနက်သမီးလူရင်းတူရှင်းနဲ့ဆွေးနွေးညင်တာပဲဖြစ်ဖြစ်မင်းမြန်းညင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းပေးဖို့မြစ်တာရက်ခန့်ညင်ပါတယ်ကျွန်တော်အရင်ဆုံးတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလူခွင့်ရပေါ့ဗျာလူခွင့်ရေးဆိုတာကလူသားတိုင်းလူသားတိုင်းရဲ့အခွင့်အရေးဖြစ်တယ်။မွေးဖွားလာတဲ့ကဒါမွေးဖွားလာတဲ့အတူတူလူဖြစ်လာတဲ့အတူပါလာတဲ့အခွင့်အရေးဖြစ်လို့လူသားတိုင်းလူသားရထိုက်ရတဲ့အခွင့်အရေးဖြစ်တယ်ဆိုတာကိုကျွန်တော်ပြောချင်တယ်။အဲ့ဒီရတဲ့ရထိုက်တဲ့အခွင့်အရေးကိုလည်းမှန်ကန်တဲ့အချက်အလက်တွေနဲ့တွားမှဟိုရရှိပါလိမ့်မယ်။မှန်မှန်ကန်တဲ့အချက်အလက်တွေဟိုမှန်မှန်ကန်တဲ့အထောက်အထားတွေတွားလို့တော့ဘယ်တော့မှရနိုင်မှာမဟုတ်ဘူးလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။ဒီတော့ဒီကတတိကျွန်တော်ပြောချင်တာကဒီတော့ဟိုအကြောင်းအရာတစ်ခုကိုရှင်းပြနေနေရမှာလား
နော်ဟိုပေါ့ဒေါတာနဲ့တွားလို့အမှန်ကိုမရောက်နိုင်ပါဘူးဉာဏ်ပညာနဲ့တွားမှန်းအမှန်ရောက်နိုင်ပါလိမ့်မယ်ကျွန်တော်တို့မြန်မာနိုင်ငံကဟိုလွတ်လပ်ရေးကလေးကဟိုအဆက်ဆက်တက်လာတဲ့အစိုးရတွေဟာအာဏာရှင်ဆန်တဲ့အစိုးရနောက်ဆက်အာဏာရှင်အစိုးရပေါ့ဆိုတဲ့အခါမှာကျွန်တော်တို့ဟိုဟိုမြန်မာနိုင်ငံမှာပြတ်တန်လေအများကြီးသူတို့ကြောင့်ဒါဟိုမဖြစ်တဲ့ပြဿနာလေးမပေါ်တဲ့ပြဿနာလေးတခုပေါ်လာတယ်လို့ကျွန်တော်ကယူဆတယ်လေ
။ဟုတ်ကဲ့ပါက
ိုစိုး။ဘယ်လိုများလို့ပြောနေတာလဲ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီအာဏာရှင်စနစ်ကြီးချုပ်နှိမ်သွားတာနဲ့ဒီပြဿနာလေးတောက်သွားမယ်လို့ကျွန်တော်ထောက်မြင်တယ်လေ။ဒါကြောင့်မို့လို့ပညာနဲ့
စိုးဝေဆွေးနွေးတာကျေးဇူးပါကျွန်တော်။နောက်တစ်ခုလည်းလည်းပြေးကြပါလေ။သူကတော့ဒီအမေရိကန်ပြည်တော်စုဒီဟာဝိုင်ပြည်ဟာဝိုင်ရပါဟိုတန်ခါတော့တပါးဖြစ်ပါတယ်။အရှင်ဥအန်တန်တာပဏိတာဖြစ်ပါတယ်ဆရာအရှင်ဖျားအရှင်ဖျားရဲ့သဘောထားလဲဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြင်ကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင်မိတ်လို့ရပါတယ်ဖျားအဲ့တော့ဟိုတရှင်ဦးအန်ဒါအနန္ဒပဏိတာလိုင်းရတော့ကြာသွားပါတယ်နောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုအေးလိုင်းဖြစ်ပါတယ်ကိုအေးလိုင်းရှိနေမှာတမားလေကိုအေးလိုင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
အေးဟုတ်ကဲ့ပါခင်ဗျာကျွန်တော်နာဂျင်းဒီနော်ဒီတဘောတာကတော့ဘလို့ပြောမယ်ဆိုလို့ဒီကကေနိုင်ငံသားအနေနဲ့တော့အနေနဲ့ငင်ပါအော်ဘလတ်တမကပါမမနိုင်ငံပေါ်တော့ပြအားပူပူပြီးတော့ပြအားပေးနိုင်တယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်ဆိုလို့ဒီကကေအခုလက်ရှိဆိုရအနေနဲ့ရခိုင်အရေးပါရခိုင်အရေးရောဟိုကရှင်ရှင်အရေးရောဘာတခုမှတော့တူတာမှုတို့ကတော့တူတာမှုလုံးနိုင်တာမရှိပါဘူးခင်ဗျာပေရှင်းပြနိုင်တာမရှိပါဘူးဘာကြောင့်လဲဆိုလို့ဒီကဲဥပမာအပြင်ပြောမယ်ဆိုရင်တော့ရကဲအရင်မှာဥပမာအပြင်ယိုဟန်ဂျာလို့အောင်နေရင်တော့ဥပမာအပြင်ဒီတော့ဒီလိုအတေပြူလိုက်ရင်တော့အဲ့တော့တို့ကလည်းပေရှင်းသွားပြီဥပမာအပြင်အပေးကရစ်စရိတ်ဆက်ထုတ်ကြတယ်ကြေးလို့
အဲ့ဟုတ်ကဲ့
ဒီလိုမျိုးဒီလိုအခတရားလို့ရှိပြီဒါမှဘာတကူမှတပေါင်းသူရတာမရှိပါဘူးခင်ဗျအဲ့ကြောင့်ပြောမယ်ဆိုရင်တော့နိုင်ငံတကာပါဘုနာသမကပါတော့အလုံးနိုင်ငံပေါ်အကွာတော့ဒီအားမမနိုင်ငံအပေါ်တော့ပုံပြီးတော့ပြအားတယ်ပြလာနေလို့ကျွန်တော်ယူဆတယ်။ဒါကြောင့်လည်းဆိုလို့ရှိပါ
ဟုတ်ကဲ့ကိုရင်းလိုက်
တော့ပြအားပြနေတာအခုပြအားနိုင်ငံတကာကလည်းပြအားပြနေတာပြတော့တဲ့ရှုပ်သွဲလာမယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်ဆိုရင်အခုညှိဝါတဲ့စစ်ပွားတဲ့ပြတာတွေဆိုလို့ရှိတာအလုံးသမားတွေအလုံးမဲ့ဖြစ်သွားမယ်။ဒါပေမဲ့ဒီလူတွေနိုင်နာသွားမယ်ဆိုတာကအဲ့ဒါအစိုးရအနေနဲ့ဒီလူတွေအပေါ်တနာစေနဲ့တာနာစေထားပြီးတော့အဲ့ဒါပြင်ချင်ရ
ဟုတ်ကဲ့ကိုရင်းလိုက
်ဘလူနီးနဲ့ပြရှောင်းနိုင်မလဲနိုင်ငံတကာပြတာတွေကိုဘလူရှောင်းနိုင်မလဲ
โอเคကိုရီးလိုင်းဆွေးနွေးတာကျေးဇူးပါဟိုကိုရီးလိုင်းအဓိကပြောချင်တာကတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးပြည်ပြည်လည်းလည်းဟိုကျင်းနေနိုင်လောက်တဲ့အဖြစ်တစ်ခုရှာမယ်ဆိုရင်တော့ဟိုနိုင်ငံတကာ PR တွေလည်းရောပါသွားနိုင်တယ်ဆိုတော့ဟိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့အခုစောစောကျွန်တော်ဟိုတယ်လီဖုန်းလိုင်းပြတ်သွားလို့ပါဟိုအရှင်ဦးအန်ဒတာပါနီတာလိုင်းပေါ်ဒီလိုင်းပေါ်ပြန်ရောက်လာပါပြီအရှင်အန်ဒတာပါနီတာအနေနဲ့လည်းဆွေးနွေးချင်တာပဲဖြစ်ဖြစ်မင်းမြင်ချင်တာပဲဖြစ်ဆွေးနွေးမင်းကြားလို့ရပါတယ်ဗျာ
ဆွေးနွေးချင်တာပါဒီကဘုံမောတော့ဗမာလူမျိုးတော့မဟုတ်ပါဘူးအမေကတောင်ပိုင်းအိန္ဒိယပါဗမာပြည်ကလည်းဖုံမောကတစ်နှစ်ကို10ကောင်းလောက်ပြိုင်တက်ကိစ္စအိမ်နဲ့ကြွရတဲ့ခါကျတော့ဗမာပြည်ကတော့ဟိုခုနဖြစ်ရလူပြည်ပြောသလိုပါပဲလူအခွင့်အရေးဆိုတာကတော့လုံးဝမရှိဘူးအဲ့ဒါတော့အမှန်ပဲနောက်တစ်ခုကတော့သူကဟိုမြန်မာအလင်းသတင်းစာလိုပဲတကယ်အမှန်နေတော့အဲ့ဒါလည်းဖုံမောကဗမာစကားတွေလည်းကောင်းကောင်းမပြောတတ်တော့ကောင်းတာကတော့ဘုံမောစင်ကာပူမှာနေတာများတယ်၊ဒူဘိုင်းမှာနေတာများတယ်။အမေရိကန်နိုင်ငံသားဖြစ်နေတာ1985ခုနှစ်တည်းသူတိုင်းပြည်ဒီမှာဥပဒေအရင်ကောင်းတယ်၊လိုက်နာတယ်။အဲ့ဒီလိုပဲမြန်မာနိုင်ငံကဥပဒေကောင်းကောင်းလုပ်ပြီးတော့လိုက်နာမယ်ဆိုရင်တော့ဟိုတခြားဘာမှလုပ်ပေးပြမလို့ဘူးလို့ထင်ပါတယ
်။တင်ပါဗျာ
။ဘုံမောလည်းအဲဒါပါပဲဥပဒေတိုင်းပဲပေါ့။နော်။
တင်ပါဗျာ။ဟိုတရားဥပဒေစိုးမိုးဖို့အရေးကြီးရဲ့ဆိုတော့အရှင်ဖျားအဓိကထောက်ပြနေတာပေါ့
သူပြောတာတွေကိုလိုက်လုပ်ပေးကြမလို့ဟိုရခိုင်ကဘာပြောမယ်ဟိုရိုဟင်ဂျာကပြောမယ်အဲ့ဒါတွေလည်းလိုက်ပြောဖို့ပို့တိုင်းပြာဥပဒေကောင်းကောင်းအမဘုံကစင်ကာပူနဲ့ဒူဘိုင်းကိုလေ့လာတဲ့အခါကျတော့သူဘာမှပြဿနာမရှိဘူးလေသူကအရန်ကောင်းနေလေ
တင်ပါဗျာ
အဲ့ဒီပို့တိုင်းပြမှာဥပဒေကိုတိုင်းပြကိုလူမျိုးကိုနိုင်ငံကိုဘာသာကိုယဉ်ကျေးမှုကိုဥပဒေအတိုင်းနာတကယ်လိုက်နာမယ်ဆိုရင်ဘာမှပြတ်တာမရှိပါဘူး။ဒါပါပဲဘုံဘုံပြောချင်တာ
။တင်ပါဖေ။ဆွေးနွေးတာကျေးဇူးပါ။နောက်တူကတော့ဖင်လန်နိုင်ငံကကိုငင်းချမ်းအောင်ဖြစ်ပါတယ်။ကိုငင်းချမ်းအောင်သဘောထားလဲဆွေးနွေးမြင်းမြန်းလို့ရပါတယ်ကိုငင်းချမ်းရင်
။ဟ
ကကကကောင်းလို့ရမှာကောပြောမရကိုစီအရသူမှာရှိပါတယ်ကျွန်တော်တို့အိရင်းချင်းခိုင်းနိုင်ညာမှာအလုတ်ရှိအလုတ်သမားဆိုပြီးတော့လွှဲချလို့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော့မှခိုင်းအစိုးရကတည်တည်ချာချာအရေးယူတာကိုရှိပါဥရောပသမဂ္ဂတို့အမေရိကန်တို့အကုန်လုံးကပိတ်ဆို့မဲ့လုပ်တဲ့အချိန်မှာအစိုးရကတိုင်းသူပြည်သားတွေကိုချစ်ပြီးတော့ငါတို့နိုင်ငံမှာမတရားမှုလုပ်လို့မရဘူးဒီလိုလုပ်ရင်နိုင်ငံတကာကငါတို့ကိုအရေးယူတယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်။ထိုင်းအစိုးရကအရေးယူပြတဲ့ပုံစံမျိုးကိုဗိုလ်ချုပ်ကြီးတွေကအရေးယူပြတဲ့ပုံစံမျိုးတွေကိုမလုပ်နိုင်ဘူး။ကိုတိုင်းပြည်ကိုကိုကမချစ်ဘူး။အမျိုးသားရေးရစီရေးနဲ့ပဲသွားပြီးတော့လူ့အခွင့်အရေးကိုဂရုမစိုက်ဘူးဆိုရင်တော့အနောက်နိုင်ငံကဖိအားတွေကပို့ပို့ပြီးတော့လာမှာ။သူတို့စံနှုန်းနဲ့ကျွန်တော်တို့စံနှုန်းနဲ့ကိုက်ဆရာမလိုပါဘူး။ကျွန်တော်တို့ကနိုင်ငံတကာကစီမီစီကဥပဒေတွေကိုအခုပြည်သူအစိုးရကဘလို့လုတ်ပေးနိုင်မလဲဘလို့အရေးယူနိုင်မလဲပေါ့2008ခြေကဥပဒေကိုလွှဲမချဘဲနဲ့လုတ်နိုင်မလားဆိုတော့ကိုစည်ရသူနဲ့ဥအောင်မျိုးမင်းတို့အတိုင်းနိုင်ငံတွေပေါ့နော်ဟိုဖြေပေးနိုင်ဖြေပေးကြပါခင်ဗျာ
ဟုတ်ကဲ့ကိုညင်းညင်းကျွန်တော်သူတို့ပြီးရင်ဟိုတက်နိုင်တဲ့လောက်အချိန်ရလောက်ဟိုဟိုပေါ်ဖြေခိုင်းပါမယ်ဒီကိစ္စနဲ့ပတ်သက်လို့နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook တရားနေပြီးတော့ဟိုပေးထားတဲ့ comment တွေလည်းတစ်ခါလေးကျွန်တော်ဖော်ပြချင်ပါတယ်တချို့စာတွေဟိုမဆုမမဲ့ဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ very like ဆိုတဲ့အကောင့်ကမြန်မာနိုင်ငံကနိုင်ငံတကာဆက်ဆံရေးဟာပို့ပြီးတော့ဆိုးဝါးလာမှာပါတဲ့ဘာဖြစ်လို့လဲဆိုတော့လူခွေချိုးဖောက်ခဲ့လို့ပဲဖြစ်ပါတယ်တဲ့ဆက်ဆံရေးပြန်ကောင်းလာဖို့ဆိုရင်တော့ကိုလူခွေချိုးဖောက်ခဲ့တဲ့အဖြစ်ကိုကိုတာဝန်ယူပြီးတော့ခံရမှာပါတဲ့ဒါမှလည်းနိုင်ငံတကာဘက်ကအဲ့လိုမှမဟုတ်ဘူးဆိုရင်တော့နိုင်ငံတကာဘက်ကယုံကြည်မှုကင်းသွားမယ်အဆက်အသွယ်တွေပြတ်တောက်သွားမယ်ပြည်သူတွေအများကြီးညင်သာသွားပါလိမ့်မယ်တဲ့ကိုဆိုင်ဆိုတဲ့အကောင့်ကတော့အခုလိုမျိုးအထင်လွဲနေတာကြားခဲ့ပါပြီတဲ့ဒီပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေကတော့မြန်မာခေါင်းဆောင်တွေညံ့လို့ပါတဲ့။ဘာညံ့တာလဲဆိုတော့မြန်မာတွေကိုအကြမ်းဖက်တာမြန်မာတွေကခံရတာကိုမပြောဘူးတဲ့။ရေကုန်တုတ်ပိတ်ပြီးနေတယ်တဲ့။ရခိုင်၊ဟိန္ဒူ၊ကညွတ်စတဲ့လူမျိုးတွေကိုတော့မြန်မာတပ်မတော်ကတတ်တာမဟုတ်ပါဘူးတဲ့။ရခိုင်ပြည်စကိုငြိမ်းချင်တယ်ဆိုရင်ကျုပ်တို့အကြမ်းမဖက်ပါဘူးဆိုတာကိုမပြောသေးရဘီးမငြိမ်းနိုင်ပါဘူးတဲ့။ဇော်သူနန်းဆိုတဲ့အကောင့်ကတော့နိုင်ငံတကာဆက်ဆံရေးကတော့ကောင်းမှာမဟုတ်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူတို့ကဘင်ဂလီတွေအတွက်တောင်းပေးနေတာပုံများနေလို့ပါတဲ့နောက်ပြီးတော့ပြည်သူအတန်ကိုလည်းနိုင်ငံတကာဘက်ကနားမထောင်ပါဘူးတဲ့တစ်ဖက်သက်ပဲတောင်းနေတာပါတဲ့ပြည်သူအစိုးရဆိုတော့ပြည်သူအတန်ကိုနားထောင်ရပါတယ်တဲ့ကျွန်တော်အမြင်ကတော့ဒီမိုကရေစီဆိုတာအများဆန္ဒနဲ့လုပ်နေကြရတာပါဆိုပြီးပြောပါတယ်ရှင်
โอเคพับเปียไปเจซูอ่ะนาวကျွန်တော်တို့တလက်စားတဲ့နဲ့ကျွန်တော်တို့ဒီဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဟိုဆက်သွယ်ထားတဲ့ပုံကတူလည်းရှိနေပါသေးတယ်ဟိုကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရေအချိန်သိပ်အများကြီးမရှိတဲ့အတွက်လိုရင်းတူရှင်ဟိုဆွေးနွေးမြင်းမြင်းပြပါခင်ဗျာ
ဟုတ်ကဲ့ကိုကြီးတမတော်ထောက်ကံဝဲဆိုတာဒီအမျိုးသားအုပ်စုတွေလှုပ်ရှားနေတာသူတို့တစ်ဖက်ပဲလုပ်နေတာတမတော်နိုင်ငံတကာထောက်တယ်ပြည်သူကလည်းထောက်ခံတယ်တမတော်ဘယ်သူမှမကန့်ကွက်ဘူးအဲတမတော်မှာအပြည့်ရှိတဲ့လူတွေကိုအပြည့်ရှိတဲ့အတိုင်းအေးအေးယူပေးရမယ်ဟိုမှာလူအခွင့်ရပြောတယ်လူအခွင့်ကိုဥထင်းကျော်ကပါတရားဝင်စာတင်တယ်သူတို့အဖွဲ့ကတင်တယ်တင်ပြီးတော့ OIC ကို welcome ခေါ်တယ်ဒီအမရောမှာအစိုးရတွေအရာရှိတွေအပြည့်ရှိတဲ့လူတွေကိုအရေးယူပေးပါသူတို့တောင်းဆိုတယ်အဲ့ဒါလူအခွင့်ရနဲ့ဟိုဥပဒေအရပပိုင်းမှာဟိုတရားတရားဟိုလိုရောဘက်လန့်ကြီးလည်းပုံမှန်မြင်ပါတော့ဟုတ်ကဲ့ဒီလောက်ပါကို
ဟုတ်ကဲ့ကိုတမောဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုအပင်နဲ့ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်ပြီးအလှည့်ပေးကြပါတယ်။ဟိုအချိန်ရလည်းအများကြီးမကျန်တော့ကျွန်တော်နှစ်ယောက်စလုံးကိုကျွန်တော်ဟိုအပိတ်အနေနဲ့သုံးသက်ချက်ကျွန်တော်ဆွေးနွေးစေချင်ပါတယ်။ဆိုတော့ကျွန်တော်တို့အကုန်လုံးကလည်းထောက်ပြနေတာတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးမှာဒီပုံတိုင်းဆက်သွားနိုင်မယ်ဆိုလို့ရှိရင်တော့ဟိုတိတ်ပြီးအလားအလာမကောင်းတဲ့သဘောထားတွေကိုညွှန်ပြနေပါတယ်။ဆိုတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံပေါ်နောက်ပိုင်းရပေါ်လေနိုင်ငံတကာရေယုံကြီးကြီးဆက်ဆံလာနိုင်ဖို့ဆိုရင်ကော်မျိုးမင်းဘာတွေများအရေးကြီးအခုချိန်မှာလုပ်ဖို့များလိုနေမလဲ။
ဒီကရာပူပေါင်းဆောင်ရွက်မှုအများကြီးရှိပါတယ်။ဒီနောက်အဖြစ်ဖြစ်တယ်လို့ကျွန်တော်တို့စစ်တမ်းမရှိဘူးမလုပ်ဘူးဆိုပြီးညှဉ်းဆန်ပြီးတော့ဒီပွဲနဲ့လုပ်ငန်းတွေတိုင်းရှိနေတဲ့ကိစ္စအတိုင်းကိုအမှန်တကယ်အရေးယူဆောင်ရွက်မှုတွေလုပ်ဆောင်ပြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယုံကြည်စိတ်ချမှုအပိုင်းဒီဆုံးအပ်စိတ်ဆင်းမှုအပိုင်းတွေကိုလုပ်ဆောင်မှုလိုအပ်တယ်ဆိုတဲ့အချက်မျိုးကျွန်တော်တို့လိုအပ်ပါတယ်။ကျွန်တော်တို့အခုဖြစ်နေတဲ့ကိစ္စတစ်ခုကဒီအပေါ်နေတဲ့အရာတွေအကုန်လုံးကိုလက်မခံမင်းနဲ့ဒါတွေကကျွန်တော်တို့ပြပါတယ်လုပ်ပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဒါပေမဲ့ရစီအောင်အများကလက်ခံနိုင်တဲ့တာဝန်ယူတာဝန်ခံမှုရှိတော့အဖြစ်ရှိတဲ့သူကိုအဖြစ်ရှိတဲ့အတိုင်းအမြင်နိုင်တဲ့လုပ်ငန်းစဉ်မျိုးရှိသေးဘူးဒါကိုလုပ်ပါတယ်ဆိုတဲ့တည်ကြဲချက်မရှိရဘူးအဲ့ဒီခုကြောင့်လို့ကျွန်တော်ပူဆိုးနေတယ်ဒါကြောင့်ပူပေါင်းဆောင်ရွက်မှုနဲ့ထိရောက်သောသက်ဆောင်မှုအပိုင်းကိုပြောတာဆက်ဆံလို့ရှိတယ်လက်တွဲလုပ်ဆောင်မှုလိုအပ်ပါတယ်ပြည်ပြောင်းလဲမှုလိုအပ်သောဥပဒေပိုင်းဆိုင်ရာပအဝင်းပိုင်းဆိုင်ရာဒီချက်တွေကို ကျောင်းနေပြီးတော့ပူပေါင်းဆောင်ရွက်မှုသွားပါလေတိုက်တွန်းလိုပါ
โอเคสรุปเสียซีเอตู่ရဲ့သဘောတော့ခင်ဗျာကျွန်တော်ဒီနိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်လာဖို့ဆိုရင်မြန်မာနိုင်ငံဘက်ကဟိုအရေးကြီးအခုချိန်မှာလုပ်ဖို့လိုအပ်တာလုပ်တင်တာဘာတွေများရှိမလဲ
အဲနံပါတ်1ကတော့လွယ်တာဟိုကျွန်တော်တို့လွယ်ရင်လည်းလွယ်မယ်ခက်ရင်လည်းခက်မယ်ပေါ့လေဒါကြီးတာကိစ္စကကျွန်တော်စိတ်ထဲတော့ဖြည့်ရှင်းပေးဖို့လိုတယ်ပေါ့နော်ဥပမာသမရအနေနဲ့ဒါဟိုကိုဘကဒါတော့ပြစ်ဒဏ်လည်းချပြီးသွားပြီဆိုရင်ဒါသူ့အနေနဲ့ဒါလိုမျိုးချန်တာပွင့်တော့ပေးလိုက်တယ်ဘာညာပေါ့လေအဲ့လိုမျိုးဆိုရင်တော့ကျွန်တော်အမြင်တော့ဒီရတော့ပိုဆိုးနိုင်ကြမှာမရှိဘဲနဲ့ပိုတော့မှသိခါတက်လာဖို့ရှိတယ်ပေါ့နော်ဒါကဟိုလွယ်လဲလွယ်တဲ့ဟာတစ်ခုပါအဲ့ဒါတစ်ခုပေါ့နော်နောက်တစ်ခုကတော့ဟိုခုနရခိုင်မှာကဟိုစခန်းနေလဲအများကြီးဟိုဘက်ကလည်းဝင်တိုက်တယ်ကိုဘက်ကလည်းဝင်ပြန်တိုက်ရတဲ့ခါကျတော့ဒီခုနသိန်းလောက်ထွက်ပြေးသွားတယ်ဆိုတော့ဒါကသူ့ဘက်ကိုဘက်တော့အမှားတော့ကျွန်တော်တို့ရှိမှာပဲအဲ့ခါကျတော့ကျွန်တော်တို့ကဟိုသင်ပိတ်ငင်းမယ်စာလေဟိုကိုဘက်ကပြောွက်တွေရှိတယ်ဆိုရင်လည်းဘာတွေဘာတွေဖြစ်သွားတယ်ဒါကိုပုံလင်းလင်းနဲ့ဒီချာရှင်းပြဒီခါကျရင်နိုင်ငံတကာကိုလည်းလက်ခံလာအောင်လို့ကျွန်တော်တို့ပြောပြအဲ့လိုလုပ်လိုက်မယ်ဆိုရင်ဘာပြောကျွန်တော်တို့ကဟို platform အသစ်ရလာမယ်ဒီဟိုပုံမှန်ဆိုကိုကသူတို့သွားစကားပြောမယ်ဆိုရင်နိုင်ငံတကာဖွဲ့စည်းရေးသွားစကားပြောမယ်ဆိုသူတို့ကလက်ခံတွေ့ဖို့ခက်တယ်အခုဂျပန်ရေးစပ်ပြတော့သူလည်းတွေ့ကျင်နေကြတယ်လေဆိုတော့ဒီအချိန်မှာလုပ်လိုက်နိုင်ရင်ဘာပြောကိုအတွက်တခြား platform တွေပေါ့နော်စီးပွားရေးပါညာလည်းပွင့်သွားမှာဖြစ်တယ်လို့မျိုးကိုနိုင်ငံ image လည်းပို့ပြီးတော့ပြန်ပြီးတော့စောင့်နိုင်လိမ့်မယ်အဲ့ကျွန်တော်ဒီနေရာကိုအခက်ခဲလို့မြင်နေရတဲ့ဆိုင်အပေါ်ဂျန်နစီလို့ပြန်မြင်ပြီးတော့လေဟိုပြင်ပိတ်နေတာတဲ့ဆိုင်ဟိုဝန်ခံတဲ့နာဝန်ခံလိုက်ပေါ့နော်ဆိုတော့ဟိုပြီးရင်ကိုဘကအမှန်တရားရှိရင်လည်းဟာဒါကတော့ငါကတော့မှန်တယ်မင်းတို့ကအဲ့ဒါမင်းတို့မှားနေတဲ့ဟာဆိုပြီးတော့ရှင်းပြတာမျိုးအဲ့ဒါမျိုးလုပ်နိုင်မယ်ဆိုရင်တော့ဒီစက်တွေကတော့ဆက်သွားနိုင်ကြရတော့ရှိပါတယ်ဟုတ်
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြီးတဲ့တင်းစားဆရာဦးစီရဲ့သူလူခွေလှူရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုတိုင်းပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာပေါ်လုံးနဲ့ကိုရရခင်ဗျာ
တင်ဆက်သူကောင်လူနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးတာဝန်ရှိသူတွေအနေနဲ့ပို့ပြီးတော့တာဝန်သိသည်နဲ့ထိထိရရဆောင်ရွက်ခဲ့မယ်ဆိုရင်အခုအခါမှာကယ်လီဖိုးနီးယားမှာအကြီးကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့်လူတွေအခုလောက်ထိသေဆုံးတာလူနေအိမ်တွေမီးလောင်ပျက်စီးခဲ့တာတွေဖြစ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကဒီကနေ့ပြောလိုက်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုသွားပြီးတော့အခြေအနေတွေကိုသွားရောက်မကြည့်ရှုခင်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာလူသေဆုံးမှုအများဆုံးဖြစ်တဲ့တော်မီလောင်ကျွမ်းမှုကြောင့်အခုချိန်မှာဆိုရင်ပျောက်ဆုံးသူဦးရေဟာ1000ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်အားလည်း81ယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဏာပိုင်တွေကပြောထားပါဗျ။ Sorry အင်ရှေမင်းသားတရင်တော့ဂျမဲကရှူဂီကိုတတ်ဖို့အမိန့်ပေးခဲ့တယ်လို့ American Bow Tolling Agency CIA ကကောက်ချက်ချခဲ့ရတဲ့ပတ်သက်ပြီးတော့သူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတထရမ့်ကပြောပါတယ်ဒါပေမဲ့ဒီနေ့နှောင်းမင်းမှာတော့သူ့အနေနဲ့တည်ရမှာဖြစ်ကြောင်းပြောပါတယ်ကယ်လီဖိုးနီးယားကိုသွားဖို့အင်ဂျီတော်ကနေမထွက်ခွာခင်သူ့လေယာဉ်ပေါ်ရောက်တဲ့အခါမှာ CIA အရာရှိတွေနဲ့ဒီကိစ္စတွေပြောမှာဖြစ်ကြောင်းသတင်းတောက်တွေကိုပြောကြားခဲ့ပါတယ်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာပါပူဝါနယူဂီနီမှာကျင်းပတဲ့အာရှနဲ့ပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံတက်ရောက်နေတဲ့အမေရိကန်ဒုသမရမိုက်ဖန့်စ်နဲ့တရုတ်သမရရှီဂျင်းပင်တို့ဟာညီလာခံမိန့်ခွန်းပြောကြားခြင်းအတွင်းအမေရိကန်နဲ့တရုတ်တို့ရဲ့စီးပွားရေးရည်ရည်ချက်တွေနဲ့ပတ်သက်ပြီးတော့ဒီကနေ့ပြောကြားခဲ့ကြပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချိန်ည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ဖြန်တနင်္ဂနွေနေ့မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလိုက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.